Welcome to the Voice of America in Burmese.
မင်္ဂလာပါ VOA American အသံရဲ့2024ခုနှစ် March 10ရက်တနင်္ဂနွေနေ့မနက်ဖက်ရေဒီယိုရုပ်သံအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတပြိုင်တည်းတည်းစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါဒီကနေ့မနက်ဖက်အသံရဲ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။စနေနေ့ Israel တိုက်ခိုက်မှုကြောင့် Gaza တောင်ပိုင်း Rafah ကအကြီးဆုံးလူနေအဆောက်အအုံတစ်ခုဖျက်ဆီးခဲ့ရပြီးကြားငယ်အလုံးရင်းနဲ့ Israel ထိုးစစ်စင်မာကိုစိုးရိမ်လာကြပါတယ်။အကိုတိုင်းညောင်လေးပင်ခဲနေကခြေရွာတွေကိုစစ်ကောင်စီတပ်ကလက်နက်ကြီး drone တွေနဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ဒေသခံရွာသား9ဦးသေဆုံးခဲ့ရတယ်လို့ကရက်မျိုးသားအစည်းအရုံးကသတင်းထုတ်ပြန်ပါတယ်။အာနာဒိတ်စစ်ကောင်စီအတွက်လက်နက်ငွေကြီးထောက်ပံ့မှုကိုနိုင်ငံတကာကပြစ်မှတ်ထားအရေးယူဖို့ဂျနီဗာကုလသမဂ္ဂရုံးတန်တမန်ရှင်းလင်းပွဲမှာမျိုးသားညီညွတ်ရေးအစိုးရကတောင်းဆိုလိုက်ပါတယ်။
အခုလိုနောက်ဆုံးရသတင်းတွေပြီးမှာတော့မြဝတီအနီးကစစ်ကောင်စီတပ်စခန်းတစ်ခုကို KNU PDF ပူပေါင်းတပ်ဖွဲ့တွေသိမ်းယူလိုက်တဲ့သတင်းပေးပို့ချက်ကိုဥစွာတင်ပြပါမယ်။အဲ့ဒီနောက်မှာတော့ဒို့အတန်းဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေပြိုင်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကဘာသတင်းတွေကတူတာစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်။
ဣသရေလနဲ့စနေနေ့တိုက်ခိုက်မှုကြောင့်ဂါဇာတန်ပိုင်းရာဖာမြို့ကအကြီးဆုံးလူနေအဆောက်အအုံတစ်ခုပျက်စီးခဲ့ရပြီးဒါဇင်နဲ့ချီတဲ့မိသားစုတွေအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့မကြခင်အလုံးရင်းနဲ့ထိုးစစ်ဆင်မယ်လို့ဣသရေလကကြေညာထားတာအတွက်လဲပိုးပြီးစိုးရိမ်လာကြပါတယ်။ဣသရေလတွေကတော့ဒီရက်ကွက်ဟာဣသရေလတွေကိုတိုက်ခိုက်ဖို့အတွက်စီစဉ်နေတဲ့ဟာမတ်စ်တွေနေတဲ့နေရာဖြစ်ကြောင်းပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်တေဆုံးဒဏ်ရာရသူတော့မရှိပါဘူး။ဒီဆောက်ဦးဟာအီဂျစ်နယ်စပ်ကနေမီတာ900လောက်ပဲဝေးတာဖြစ်ပြီးအဲ့ဒီမှာနေထိုင်သူက300လောက်ရှိပြီးဣသရေလတွေကညဘက်မှာအဆောက်အဦကနေထွက်ပြေးဖို့အတွက်မိနစ်30ပဲကြိုတင်သတိပေးခဲ့တယ်လို့နေထိုင်သူတဦးက Reuters သတင်းဌာနကိုပြောပါတယ်။ဣသရေလကိုဟာမတ်စ်တွေဝင်ရောက်တိုက်ခိုက်တာကြောင့်လူပေါင်း1200လောက်သေဆုံးပြီးဒဇာဂန်230ကျော်ဖမ်းခံရတဲ့နောက်ဣသရေလတွေကဟာမတ်စ်တွေကိုဂါဇာမှာမနေနိုင်အောင်ထိုးစစ်ဆင်နေတာအခုဆို5လရှိပါပြီ။ဒီတိုက်ခိုက်မှုကြောင့်သေဆုံးရတဲ့ပါလက်စတိုင်းသား3100ကျော်နေပြီလို့ဟာမတ်စ်ချင်းချုပ်ထားတဲ့ဂါဇာကျမ်းမာရေးဝန်ကြီးဌာနကပြောပါတယ်။စနေနေ့မှာပဲဂါဇာဒေသခံတွေတဲ့ဆန်းနဲ့ဂျုံပါဝင်၊ကုညီးပစ္စည်းတွေတည်ဆောင်လာတဲ့တင်မောတစင်ဟာစိုက်ပရက်စ်ကနေထွက်ခွာလာပြီးဖြစ်ပါတယ်။မဟာမိတ်ဖွဲ့ရဲ့အဖွဲ့ဝင်ဖြစ်လာပြီးနိုင်ပိုင်းအတွင်းမှာပဲဆွီဒန်ဟာဒုတိယကမ္ဘာစစ်နောက်ပိုင်းနေတိုးရဲ့အကြီးဆုံးပူးတွဲစီးလက်ကျင့်မှုမှာသူ့လိုနောက်ဆုံးမှာအဖွဲ့ဝင်ဖြစ်လာတဲ့ဖင်လန်နဲ့အတူနော်ဒိတ်ဒေသမှာပါဝင်လက်ကျင့်ခဲ့ပါတယ်။Nordic response လို့ခေါ်တဲ့ Denmark, Sweden, Norway, Finland နဲ့ Iceland ပါဝင် Nordic နိုင်ငံများရှိရာဒေသအတွက်စီးရီးလက်ကျင့်မှုကိုကြာသပတေးတွေကစပြီး Finland နဲ့ Norway နိုင်ငံတွေမှာနိုင်ငံပေါင်း73နိုင်ငံကစစ်တီအင်အား2000ကျော်နဲ့လက်ကျင့်နေတာလည်းဖြစ်ပါတယ်။ Sweden ကတပ်သား4500ပါဝင်လက်ကျင့်မှာဖြစ်ကြောင်း Sweden ကာကွယ်ဝင်ကြီး Paul Johnson က Twitter မှာရေးသားခဲ့တာပါ။ဒီကဲပြင်ဒေသအေးတဲ့ရာသီဥတုအောက်၃ရက်ကြာပြင်းထန်တဲ့ရှေးလက်ကျင့်မှုကိုဖင်လန်နဲ့နော်ဝေးတပ်သားတွေပါပူးပေါင်းပါဝင်လက်ကျင့်ကြတာဖြစ်ပြီးရှေးနဲ့နော်ဝေးနဲ့ဖင်လန်သုံးနိုင်ငံရဲ့အထူးအင်အားနဲ့နေတိုးဖွဲ့မှအားဖြည့်ပေးနိုင်ဖို့အရေးပါကြောင်းပြောပါတယ်။စနေနေ့သုံးနိုင်ငံကာကွယ်ဝင်ကြီးတွေရဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာလည်းနော်ဒိတ်နိုင်ငံတွေဟာစိန်ခေါမှုကြီးမားတဲ့ဝင်ကျင်မျိုးမှာအတူလက်တွဲဆောင်ရွက်နိုင်စွမ်းရှိတာကိုပြသတယ်လို့လည်းနော်ဝေးကာကွယ်ဝင်ကြီးကလည်းပြောကြားပါတယ်။ဒီပူးတွဲစီးရီးလက်ကျင့်မှုကို January လကတည်းကစတင်ခဲ့တာဖြစ်ပြီးမေလအထိဥရောပဒေသတလွှားစီးရီးလက်ကျင့်မှာလည်းဖြစ်ပါတယ
်။ VOA American နဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ32.32 kHz 9335နဲ့9383မီတာ69 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြောထုတ်လွှင့်ပေးနေပါရဲ့ရှင
် View American တန်ကတင်းနေမနေ့ကသတင်းတွေကိုဆက်လက်ကြေညာနေပါတယ်အာနာဒိတ်စစ်ကောင်စီအတွက်လက်နက်ငွေကြေးထောက်ပံ့မှုကိုနိုင်ငံတကာကပြစ်မှတ်ထားအရေးယူဖို့အတွက် March 10ရက်ဂျနီဗာကုလသမဂ္ဂရုံးမှာပြုလုပ်တဲ့တန်တမန်ရှင်းလင်းပွဲမှာအမျိုးသားညီညွတ်ရေးအစိုးရ NUG ကတောင်းဆိုလိုက်ပါတယ် တက်ရောက်လာတဲ့နိုင်ငံတကာတန်တမန်တွေတန်ရာရှိတွေကို NUG လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကမြန်မာနိုင်ငံအခြေအနေတွေနဲ့အတူရှစ်ကောင်စီရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတင်ပြခဲ့တာဖြစ်ပြီးရှစ်ကောင်စီအတွက်လက်နက်ခင်းရတဲ့ငွေကြေးအပြင်လူအသေးပြောက်များတဲ့လေကြောင်းတိုက်ခိုက်မှုတွေမလုံနိုင်အောင်လေယာဉ်စီးတင်သွင်းမှုကိုပါနိုင်ငံတကာကနေပိတ်ပင်အရေးယူဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်။လက်ရှိမြန်မာအခြေအနေနဲ့ပတ်သက်ပြီးနိုင်ငံနဲ့အတိုက်ခံအင်အားစုတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့နေမည်ဆုံးမှုအရသာအုပ်ချုပ်ရေးနဲ့တရားဥပဒေဆုံးမမှုတွေကိုရှင်းလင်းပြောကြတာပါဒါအပြင်စစ်ကောင်စီကိုတွန်းလှန်နေတဲ့တိုင်းနာအဖွဲ့အစည်းတွေနဲ့ NUG ကိုဗန္ဒာရေးဤပညာအကူအညီတွေလူသားစာနာမှုအကူအညီတွေဓာတ်ရိုက်ပေးအပ်ဖို့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ်26969ပါတောင်းဆိုချက်တွေကိုလိုက်နာလာအောင်ဆက်ပြီးကြိုးပမ်းပေးဖို့နဲ့မြမအရေးကုလသမဂ္ဂကဂုရက်ပို့ပြီးလှုံ့ဆော်ပေးဖို့ပါတောင်းဆိုတာဖြစ်ပါတယ်လူခွင့်ရေးကောင်စီအနေနဲ့လည်းမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးတာဝန်ခံတာဝန်ယူမှုရှိလာအောင်နည်းလမ်းတရှာဖို့တိုက်တွန်းခဲ့တယ်လို့ NUG ဝန်ကြီးဦးအောင်မျိုးမင်းကပြောပါတယ်။ပဲခူးတိုင်းညောင်လေးပင်ခံတဲ့ကကြေးရွာတွေကိုစစ်ကောင်စီတပ်ကလက်နက်ကြီး drone တွေနဲ့ဗုံးကြဲတိုက်ခိုက်တဲ့အတွက်ဒေသခံရွာသား9ဦးတေဆုံးခဲ့ရတယ်လို့စာသင်ကျောင်းတွေနေအိမ်တွေလည်းမီးလောင်ပျက်စီးခဲ့ရတယ်လို့ကျင်းအမျိုးသားအစည်းအရုံး KNU ကသတင်းထုတ်ပြန်ပါတယ်။ဒေသခံတွေလည်းမနေရဲပဲဘေးလွတ်ရာကိုရှောင်ပြေးနေရတယ်လို့ဒေသခံတူက VOA ကိုပြောပါတယ
်။လက်နက်ကြီးနဲ့တော့မနက်ရောနေ့ရောညရောဘုန်းကျောင်းကစစ်တပ်ပြစ်မဆိုရင်စခါပြစ်ပြီးတာနဲ့နောက်ဘေးပုံကကညွန်ဝမ်းတက်ပြန်ပြစ်ဆောင်ရနေကြတော့သူကအဲ့ဒါနဲ့ပြစ်ဆိုပြစ်ဆောင်ပါရဲ့။ဒါကြောင့်လည်းလက်တော်ဝမ်းမှာတက်ဆူရဟာတဲ့ဒုံးနဲ့ဝင်ကျဲစင်အောင်ဟိုမနက်ဘက်ဒီတက်ပြင်းနေ့လည်းကဟိုဘက်တက်ပြင်းညနေကတော့ဟိုဘေးပုံကပြစ်မယ်ဒီလိုပတ်ပြစ်နေရတော့ညောင်သားကဘလို့ကနေလို့ထိုင်လို့မရတော့ဘူး။ပင်နဲ့လူပဲပြီးအုံမိတော်နဲ့အိမ်နဲ့မိတော်ကအကုန်ဖတ်ပြရတာပေါ့အဲ့မှာ KI ဘယ်မှမရှိ PD လည်းမရှိသူကသူရွာလေးပဲပြည့်ဆက်ရမှာလေ
မတ်လ၄ရက်နေ့ကနေ၈ရက်နေ့အတွင်းတိုက်ပွဲဖြစ်ပွားတာမရှိပဲမုံမြုံနဲ့ကွင်းချောင်းဝရွာမှာတက်ဆွဲထားတဲ့စစ်ကောင်စီကပဝန်းကျင်ကြေးရွာတွေကိုလက်နက်ကြီးနဲ့ပစ်ခတ်တယ်လို့ drone နေနဲ့ပါဘုံကျဲထိုက်ခဲ့တာဖြစ်ပြီးအခုဆိုတေဆွမ်းရသူ9ယောက်ရှိပြီးဒဏ်ရသူ9ယောက်လောက်ရှိတယ်လို့လည်းပြောပါတယ်မုံမြုံနယ်ထဲမှာနေမီကန်တိုင်ရင်းတွေအပြင်စစ်ကောင်စီပူးပေါင်းတပ်တွေထိုးစစ်ဆင်နေတာကြောင့်ကျေးရွာ၁၈ရွာကဒေသခံ၁၀၀၀ကျော်ဟာဘေးလွတ်ရာကိုထွက်ပြေးနေရတယ်လို့ KNU ကသတင်းထုတ်ပြန်ပါတယ
်သတင်းတွေကိုဒေါခင်မျိုးသက်ပြောပြသွားတာပါ VO ရဲ့တင်းငွေနေနေမနက်ဘက်အသံလွှင့်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ကရင်ပြည်နယ်ကတိုက်ပွဲသတင်းကိုပြောပြပေးပါမယ်။ကရင်ပြည်နယ်မြောက်ဝတီမြို့မှာရှိတဲ့သင်္ကန်းညီနောင်ရဲစခန်းနဲ့စစ်ကောင်စီရဲ့ချင်းမြန်တိုင်ရင်ခမရ395ကိုတိမ့်ပိုက်လိုက်တာတိမ့်ပိုက်လိုက်တယ်လို့ KNU နဲ့ PDF ပူးပေါင်းတိုက်ပွဲတွေကပြောဆိုပါရဲမလ9ရက်မနေ့ပိုင်းကစပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့ပြီးမတ်လ10ရက်နဲ့9ရက်နေ့တွေမှာခမရ395နဲ့သင်္ကန်းညီနောင်ရဲစခန်းကိုတိုက်ခိုက်သိမ့်ပိုက်နိုင်ခဲ့တယ်လို့ပူးပေါင်းတိုက်ပွဲတွေကပြောဆိုပါရဲအပြည့်အစုံကိုတော့သတင်းတော်မတ်အေးမာကပြောပြပေးပါမယ်
ကရင်ပြည်နယ်မြောက်ရီမြို့နယ်တဲကသင်္ကန်းညီနောင်အခြေစိုက်ခမရ395တန်ရင်းကို KNU နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်လိုက်ပြီးတဲ့နောက်သင်္ကန်းညီနောင်ရဲစခန်းကိုပါသိမ်းပိုက်ထားကြောင်းလက်နက်တရာကျော်ကိုသိမ်းဆီးထားတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကခေါင်းဆောင်တူဦးကပြောပါတယ
်ကျွန်တော်တို့ဒီ KNU ညီနောင် PDF ပူးပေါင်းတပ်ဖွဲ့တွေကသင်္ကန်းညီနောင်ကိုပူးပေါင်းဆွေးနွေးတိုက်ခိုက်တာအဲ့တော့ခလရ395ကိုတော့သိမ်းပိုက်နိုင်ခဲ့တယ်ဒီနေ့မှလည်းကျွန်တော်တို့ဟိုသင်္ကန်းညီနောင်ရဲစခန်းကိုအကြည့်အော်သိမ်းပိုက်နိုင်ခဲ့တယ်ပေါ့နော်အဲရန်သူကတော့ကျွန်တော်တို့စီကြောင်းပြစ်စုနဲ့ဟိုစနေကုန်ပြစ်နေတာတော့ရှိတယ်လည်းလည်းဒီလက်နက်ငယ်ကတော့ကျွန်တော်တို့သိရတာလည်းလည်းဒီလက်နက်ငယ်အစုစုပေါင်း100ကျော်သိမ်းခြင်းရသူတို့ပြည်တာလည်းအသုံးယူမယ်နောက်ရစခန်းအစုံကွာဝင်ရုံးသုံးကားထွက်ပြေးဆုတ်ခွာသွားတာလည်းအများကြီးပဲဟုတ်တယ်မင်းအဲတော့ဟုတ်ကဲ့ကျွန်တော်ကတရေဘော်လေးရောက်ကြောက်ဆုံးရတယ်တင်ငင်းညာတဲ့ပွဲမှာ
စစ်ကောင်စီဘက်ကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်တာလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေကိုပြင်းပြင်းထန်ထန်လုပ်နေပြီးတိုက်ပွဲတွေပြင်းထန်နေတဲ့အတွက်အရဲသားတွေထိခိုက်ဒဏ်ရာရတာတွေလည်းဖြစ်နေတာပါပူးပေါင်းတပ်ဖွဲ့တွေဘက်ကတော့စစ်ကောင်စီရဲ့လက်နက်ကြီးကြောင်းလို့ပြောဆိုပေမဲ့စစ်ကောင်စီဘက်ကတော့မဟုတ်မမှန်သတင်းအဖြစ်ပြန်လည်ရှင်းလင်းခဲ့ပါတယ်အခုလိုမျိုးခမရ395တပ်ရင်းနဲ့သင်္ကန်းညီနောင်ရဲစခန်းကိုပူးပေါင်းတပ်ဖွဲ့တွေဘက်ကသိမ်းပိုက်နိုင်ခဲ့ပြီဆိုပြီးပြောပေမဲ့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး KNU တပ်မ6ထိန်းချုပ်နယ်မြေထဲမှာစစ်ကောင်စီရဲ့ဗျူဟာကျတဲ့စခန်းအတော်များများကိုပူးပေါင်းတပ်ဖွဲ့တွေဘက်က တင်ပိုင်နိုင်ခဲ့တယ်လို့လည်းပြောပါတယ်
။အဲကျမအချောင်းမြန်မြန်ထဲမှာဆိုရင်ကျွန်တော်အစားအနေပြီးတော့ဟိုဒီတန်ပါကနေပြီးအခုရှိချင်းဖြစ်လို့ဒီစခန်းအန်တတော်မြန်မြန်ပေါ့နော်ကျွန်တော်အခုဒီလက်ခတ်တောင်ကုန်းဆိုတာအချိန်မှဆုံးပြီပါကုန်းပေါ့နော်အဲ့ဒါတခုကျွန်တော်သိရနိုင်တယ်။နောက်တစ်ခါကျွန်တော်တို့ဒီဒီဘောကိုစခန်းနေနောက်ဒီဒီတန်ပါ6ထဲမှာပဲဆိုလို့ရှိရင်အော်ကျွန်တော်ကျန်မျိုးကျန်မျိုးက6နှစ်ခွတတာအရင်စခန်းအဲ့စကံမော်တော့နှုတ်ရမရဘူးအဲ့ဒါတွေကအများကြီးပေါ့နော်ကျွန်တော်သိချိုးနိုင်ကြတာအများကြီးပဲအကင်းကြီးနဲ့မှဆီးရတော့ဟိုငင်းအေးနေရတော့မရှိပါဘူးကျွန်တော်နှီးစင်နဲ့အမြတိုက်ပွဲတွေဆက်လက်ပေါ်ဆောင
်အခုဆိုရင်နှစ်ဖက်တိုက်ပွဲတွေကြောင့်ဒေသခံတချို့လည်းဘေးလွတ်ရာကိုထွက်ပြေးနေရပြီးမလရှင်နေကတော့ဒေသခံတချို့ဟာထိုင်းနိုင်ငံမဲဆောက်ဘက်ကနှီးစက်ရဆွေမျိုးတွေဖုန်ကြီးကျောင်းတွေမှာလာပြီးတော့ခိုးလုံးနေကြရတယ်လို့လည်းဒေသခံတဦးကပြောပါတယ်
ထိုင်းဘက်ကိုကူလာကြတယ်ကူလာပြီးတော့ဒီရန်စီပြန်ဖုန်းကြောင်းတို့နောက်ဒီဘက်ဟိုမြို့ဒီကောင်ကြောင်းဘက်ဆိုအဲ့ဒီဖုန်းကြောင်းပြီးရင်ရင်းခမီးနီးတဲ့လူတွေနဲ့ဆက်ဆက်ပြီးတော့အလုပ်ရှိတဲ့လူတွေဒီဘက်မှာလာနေကြတာပ
ါခရင်ပြည်နယ်မြောက်ပြည်မြို့ပေါ်ကဘိုးဘွားတွေခိုးလုံးရရိတ်တာကိုလည်းလက်နက်ကြီးတွေကြားရပေါက်ကွဲတာတွေဖြစ်တဲ့အတွက်အသက်အရွယ်ကြီးသူတွေထိခိုက်ဒဏ်ရာရတာတွေလည်းရှိခဲ့တယ်လို့ဆိုပါတယ်အခုခါမှာတော့နှစ်ဖက်တိုက်ပွဲတွေကြောင့်ဒေသခံတွေခရီးသွားလာလို့မရေဖြစ်နေကြပါတယ်။မြောက်ရီကော်ပိုရိတ်အာရှလန်ပိတ်ထားတာကလည်း3လကျော်ကြာပြီဖြစ်တယ်လို့ကုန်စည်စစ်ဆင်မှုတွေကလည်းကြန့်ကြာမှုတွေဖြစ်ပြီးရပ်နားထားရတဲ့လောက်ဖြစ်နေပါတယ်ရှင်
။မအေးမှာသတင်းပေးပို့သွားတာပါ။အခုတော့ပတ်စင်ကဏ္ဍတွေကိုစတင်တင်ဆက်ပါမယ်။မြန်မာနိုင်ငံမှာဘာသာရေးလူနည်းစုတွေနေထိုင်တဲ့ဒေသတွေမှာစစ်တပ်ရဲ့တိုက်ခိုက်မှုကြောင့်ဘာသာရေးအဆောက်အဦတွေထိခိုက်ပျက်စီးနေတယ်လို့ဒေသခံတွေလည်းစစ်ပေးလို့ရာကိုပုံခုနေရပါတယ်စစ်ပွဲကြောင့်လူနည်းစုဘာသာရေးအတိုင်းအဝိုင်းတွေထိခိုက်နေရတဲ့အကြောင်းတွေကို Frontier မြန်မာရဲ့ဒုအသံအစီအစဉ်မှာတင်ပြထားပါတယ
်ဆွေးနွေးကြတဲ့အခါအရင်ကိုစိတ်မကောင်းဖြစ်ရတယ်ဒီအချိန်မှာပြန်ပြီးတော့ပေးခါဘလို့ပြန်တည်ဆောင်မလဲဆိုတော့မိခုံးနေလည်းရှိတော့ပေါ့
ကဘာတခါတောက်ကြနေတိုင်းအဲပလီမာတော့မဟုတ်ဘူးပေါ့အွန်လိုင်းရပဲအဲ့လိုဟောပေးနေတယ
်2021ဖေဖော်ဝါရီအာနာသိမ့်မှုကနေစခဲ့တဲ့ပြိပခါတွေကြောင့်ပျက်စီးဆုံးရှုံးမှုအများအပြားဖြစ်ခဲ့ပါတယ်အဲ့ဒီပျက်စီးဆုံးရှုံးမှုတွေထဲမှာဒါဇင်နဲ့ချီတဲ့ဘာသာရေးအဆောက်အုံတွေပါပြီးတော့အများစုကစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးတွေကြောင့်ပျက်စီးရတာပါအဲ့ဒီဘာသာရေးအဆောက်အုံတွေထဲမှာစူဝေးဝိပြုနေကြသူတွေလည်းပြိပခအတွင်းမှာပဲနေရဲဆုံးခွာထွက်ပြေးရပြီးအဆက်အသွယ်တွေပြတ်တောက်ခဲ့ရပါတယ်။ဒါပေမဲ့တချို့ကတော့ပြန်လည်ဆက်သွယ်နိုင်မှုနည်းလမ်းတွေကိုရှာတွေ့ထားပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တပ်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲ့ကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့အဖွဲ့သားတွေကဆက်လက်တင်ဆက်ပေးသွားမှာပါ။စောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါရစေရှင်။
三十了是我的压力的 Christmas 第三晚上为的呀我那天看他就不说为那把披露的时候是你的呀是我的 Christmas 那样的就是你是我的家的家里没说到一部路本来要过把路到位是我的地名话的 Christmas 你的亲爱的地名家的那如果你的他们是当地就把我家的看吧这边给我的亲妈是我的记忆都一路路家来的年轻人是耶
နော်ဖိုးမူကအသက်20ကျော်အရွယ်ခရီးယံဘာသာဝင်တစ်ယောက်ပါသူကကင်းရင်ပြည်လွိုင်ကော်မြို့ဒေသခံဖြစ်ပြီးတော့သူဝိပုစုတောင်းတဲ့ဖခင်ကြောင့်နဲ့အသင်းတော်ကိုခင်တွယ်သူဖြစ်ပါတယ်ဒါပေမဲ့ပြီးခဲ့တဲ့နှစ်ဒီဇင်ဘာခရစ်စမတ်ရာသီမှာတော့သူ့နေအိမ်ကိုသူစွန့်ခွာခဲ့ရပါတယ်ပြီးခဲ့တဲ့နှစ်နိုဝင်ဘာလမှာတော်လိုင်းအဖွဲ့တွေက7/7စစ်စင်ရေးစတင်လိုက်ချိန်မှာသူနဲ့သူ့မိသားစုဟာမြို့ကနေထွက်ပြေးတိမ်းရှောင်ခဲ့ရတာပါလိုက်ကောမျိုးဘော်ကတိုက်ပွဲဟာစစ်တပ်ကမျိုးကိုလက်နက်ကြီးနဲ့ပစ်ခတ်မှုတွေနဲ့လေကြောင်းတိုက်ခိုက်မှုတွေသုံးပြီးတဲတဲမဲမဲတိုက်ခိုက်ခဲ့တာကြောင့်ပြင်းထန်ခဲ့ပါတယ်။ဒေသခံအများစုကတော့ထွက်ပြေးတိမ်းရှောင်နေရပြီးအဆောက်အုံတွေလည်းအများကြီးပျက်စီးသွားခဲ့ပါပြီ။အဲ့ဒီထဲမှာနော်ဖူးမှုတို့ဖျားကြောင်လည်းပါသွားပါတယ်။
ဒီတတရေကြီးရာစာတော်ဒီဖြာချောင်းမှာပဲကြီးပြင်းလာခဲ့ရဲကိုကိုရိုင်းလည်းပါဝင်ဆက်ကတ်တယ်ဒီမှာဖြတ်တန်းနေရှိတော့အေးပါခဲ့ရဲပြောစရာလည်းကောင်းခဲ့အမတ်တက်လည်းရှိခဲ့ရဲပေါ့နော်အခုဆိုရင်ဒီလိုပျက်စီးသွားတယ်လို့တီးရတဲ့အခါမှာအဆောက်အဦတွေပြင်မရှိပြီးတော့တပုံလေးကြည့်ပြီးတော့ဆင်းနေကြတဲ့အခါမှာအရင်ကိုစိတ်မကောင်းဖြစ်ရတယ
်နိုင်ငံတကာဥပဒေအရတော့ဘာသာရေးအဆောက်အဦတွေကိုတိုက်ခိုက်တာဟာစိတ်ရသဝေးမှုပါ2021 February လအာနာသိန်းကလေးကစပြီးမြန်မာနိုင်ငံအနှံ့မှာဘာသာရေးအဆောက်အုံ190ဖျက်ဆီးခံခဲ့ရပြီးတော့အများစုကတော့စစ်တပ်ကဖျက်ဆီးခဲ့တာဖြစ်တယ်လို့နိုင်ငံတကာရာဇဝတ်ခုံရုံး ICJ က2023ခုနှစ်မှာအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထဲမှာဗုဒ္ဓဘာသာအဆောက်အုံ94ခုနဲ့ခရစ်ယာန်အဆောက်အုံ88ခုပါဝင်ပါတယ်။ခရစ်ယာန်တရားဟောဆရာမနော်အဲမူကလည်းလွိုက်ကော်မျိုးကပါပဲ။သူ့ရဲ့ဖျားချောင်းလည်းဖျက်ဆီးခံခဲ့ရပါတယ်။သူကတော့ဒီလိုဖြက်စီးမှုဟာကျင့်ဝတ်မဲ့တဲ့လုပ်ရလို့ပြောပါတယ်
။အဲ့လိုပြုတ်မှုတဲ့သူတွေရဲ့ကျင့်ဝတ်ကိုကျွန်တော်တို့ကမြင်တွေ့လိုက်ရတာပေါ့နော်။အဲ့တော့သူတို့ရဲ့တန်ဖိုးထားမှုသူတို့ရဲ့ဘာသာရေးကိုင်းဆိုင်မှုအပေါ်မှာပဲပြောရမလား။ကျွန်တော်တို့အတင်းတော့ပဲဖြစ်တာမဟုတ်ဘူးလေ။ဟိုကိုပညာကြောင်ပဲပြတ်တာမဟုတ်ဘူး။ဘုန်းကြီးကျောင်းတွေလည်းပြတ်တာလေ။ပလီတွေလည်းထိတာလေ။အဲ့လိုမျိုးဟိုဖြက်စီးခြင်းကိုခံရတဲ့အခါမှာကျတော့အလုပ်ရတဲ့ဆိုတဲ့အရာမျိုးလေးတော့ရှိတာပေါ့နော်။
ဘာသာရေးရဝိပုကိုးကွယ်တဲ့နေရာတွေဟာလုံခြုံတဲ့နေရာတွေဖြစ်တင်ပါတယ်။အဲ့ဒီနေရာတွေဟာမတူကွဲပြားတဲ့ကိုးကွယ်ယုံကြည်သူအတိုင်းဝိုင်းတွေအတွက်စုဝေးရာအတူတကွဝိပုစုတောင်းရာတယောက်နဲ့တယောက်အားပေးကူညီရာနေရာတွေဖြစ်ပြီးတော့သူတို့အတွက်အိမ်တွေလိုပါပဲ။နော်အဲမူရဲ့ဖျားချောင်းကအခုပျက်စီးသွားခဲ့ပါပြီ။ပြီးတော့သူတို့အတိုင်းဝိုင်းကလည်းတယောက်တနေရာစီထွက်ပြေးနေကြရပါတယ်။ဒါပေမဲ့သူကခင်မီနီးပညာကျေးဇူးနဲ့သူ့ရဲ့တရားနာပရိသတ်ကိုစောင့်ရှောက်နေနိုင်တော့ပါပဲ။သူတို့မှာအွန်လိုင်းကနေဝိပုကိုးကွယ်တဲ့အစီအစဉ်တွေရှိပါတယ်။ဝန်ထဲစရာကတော့လူတိုင်းမပါဝင်နိုင်ပါဘူး။တချို့ကလျှက်စမီမရတဲ့အတွက်ဖုန်းတွေအားမသွင်းနိုင်သလိုအင်တာနက် Wi-Fi မရနိုင်သူတွေလည်းရှိနေပါတယ်။အ
ားလုံးတော့မပါဝင်နိုင်ဘူးပေါ့နော်။ဒါပေမဲ့ဒါတခုမှချိတ်ဆက်မှုမရှိတာထက်စားလို့ရှင်တော့ကျွန်တော်တို့အဲ့လိုလေးလေးနဲ့လည်းဝိပုကိုးကွယ်ခြင်းအစီအစဉ်တယောက်ကိုတယောက်ခေါင်းအားပေးခြင်းချင်းဝန်ခြင်းအစီအစဉ်လေးတွေပြန်ပြီးတော့လုပ်ပေးနိုင်တာပေါ့။တချို့တွေဆိုလို့ရှင်လည်းကင်တချို့တွေကလည်းသူများနဲ့ပေါင်းနေရတယ်ဆိုတော့ဟိုကင်မရာတော့မှတချို့မှဖွင့်ထားလို့မရတဲ့အခြေအနေမျိုးလေးလည်းရှိရပေါ့
။ချားပါသားရေးအတိုင်းဝိုင်းတွေလည်းပဋိပက္ခနဲ့နေရစွန့်ခွာထွက်ပြေးရတာတွေရှိပေမဲ့အတူတကွဝိပုကိုးကွယ်နေကြတော့မှာပဲ။အစ္စလမ်ဘာသာရေးဆရာဖြစ်တဲ့မောလာနာဟာဖီစ်ကာရီဦးစုနေဦးကစကိုင်းနိုင်ငံသူ့မျိုးမှာစစ်အာဏာသိမ်းမှုကိုငြင်းငြင်းချမ်းချမ်းဆန့်ကျင်ဆန္ဒပြတဲ့ထဲပါဝင်ခဲ့သူပါ။နောက်ပိုင်းမှာတော့သူ့ကိုလက်နက်ကင်တော်လန်ရေးကိုကြိုးကင်သူဖြစ်စစ်တပ်ထောက်ခံတဲ့ဟန်ငိမ်းဦး Telegram Channel ကနေမတရားဆွဆွဲခဲ့ပါဗါး။ဒါကြောင့်သူ့မိသားစုနဲ့အတူနေဆက်ကိုထွက်ပြေးလာခဲ့ရပါဗါး။အခုချိန်မှာသူနဲ့အရင်ကတည်းကတိခဲ့တဲ့ဘာသာဝင်တချို့ကိုရောလူသစ်တချို့ကိုပါဥဆောင်ပြီးအွန်လိုင်းကနေဝတ်ပြုနေပါဗါး။
ဘာတခါတော့တောက်ကြနေတိုင်းအဲပလီမာတော့မဟုတ်ဘူးပေါ့အွန်လိုင်းရပဲအဲ့လိုဟော့ပေးပြတယ်နောက်တစ်ခုကကျွန်တော်ဒီတော်လိုင်းရေးမှာပါနေတဲ့သူတယောက်ဖြစ်တဲ့အတွက်ကျွန်တော်နဲ့ဟိုတချို့ကလည်းချိတ်ဆက်မှာစိုးရိမ်နေပေါ့နော်အဲတချို့ကျတော့လည်းထူးထူးခြားခြားပဲအာဒီအစီအစဉ်လေးရှိလို့ကျွန်တော်တို့မသိလိုက်ဘူးဆိုအဲ့လူတွေဆိုတခါမှမသိဘူးတခါမှလည်းမမြင်ဘူးအဲ့လိုမိတ်ဆွေအစ်စ်တွေလည်းရတယ
်ဒါပေမဲ့ခရီးယန်နဲ့မွတ်စလင်အတိုင်းဝိုင်းတွေပဲတခွဲတပြားဖြစ်ကုန်တာမဟုတ်ပါဘူး ICJ အစီရင်ခံစာကတော့2021 February ကနေ2023 April အတွင်းစစ်တပ်ကိုဆန့်ကျင်လို့ဘာသာရေးကောင်းဆောင်အနည်းဆုံး118ယောက်ဖမ်းဆီးခံခဲ့ရတယ်လို့ဖော်ပြထားပါတယ်။ဗုဒ္ဓဘာသာဖုံးတော်ကြီးဖြစ်တဲ့ဆရာတော်ဦးဝါရမကတော့အဖမ်းမခံရအောင်ထွက်ပြေးတိမ်းရှောင်လာနိုင်ခဲ့သူဟာသူကနေပြီးတော့တဝိုက်မှာအာဏာသိမ်းမှုတွေကိုဆန့်ကျင်တဲ့ဆန္ဒပြမှုတွေကိုဥဆောင်ခဲ့သူတယောက်ပါ။နောက်ပိုင်းမှာတော့တပ်မတော်သားဒါမှမဟုတ်အစိုးရဝန်ထမ်းတွေကိုပြစ်မှုကျူးလွန်အောင်သွေးရိုးလှုပ်ဆော်မှုရာဇသက်ကြီးဦးတွေပုံမှန်99ကာကြီးနဲ့အမှုဖွင့်ခံခဲ့ရပါတယ်။ဒါပေမဲ့သူ့ရဲ့ဘုန်းကြီးကျောင်းကတောင်ထိပ်မှာရှိတာကြောင့်စစ်ကားနဲ့ရဲကားတွေသူ့ကိုဖမ်းဖို့လမ်းမှာလာနေတာကိုသူကြုံမြင်နိုင်ခဲ့ပါတယ်
။စစ်ကားတွေကျောင်းကိုဆက်လာဘုန်းကြီးကျောင်းကတော့ဘောက်တွေကထွက်ပြီးတော့နော်တော်ရင်လည်းကိုထွက်သွားခဲ့တယ်ပေါ့နော်။ဘုန်းကြီးအဲ့ဒီမှာပဲဟိုသင်္ကန်းဖို့ပြီးသွားရင်တော့အဲ့ဒီရှိမှကြောက်တဲ့ကြောင့်ဘုန်းကြီးဟိုအယူကာလာလေးချိန်ပြီးထွက်ရတယ်။နော်ဘုန်းကြီးဒိတ်ခါလေးချတာမလုပ်ဘူးပေါ့နော်။အဲ့လိုတော့ဒါ PNP နဲ့ပဲကိုဘုန်းကြီးထွက်ခေါက်ခဲ့တယ်ပေါ့နော်။
ဆရာတော်ဦးဝါရမကအခုအခြားတိုင်းပြည်တစ်ခုမှရောက်နေပါတယ်။သူကပုံအောင်နေရတာပါ။ဒါပေမဲ့လည်းသူ့ရဲ့ဘာသာရေးဆိုင်ရာခံယူချက်တွေအတိုင်းဆက်လက်ကျင့်သုံးနေသေးပါ။ပြီးတော့သူကຫນွေဦးတော်လိုင်းရေးတန်ခါကွန်ရက်ရဲ့ တစိတ်တပိုင်းအနေနဲ့အွန်လိုင်းကနေတရားဟောနေပါသေးတယ်။အနာသိမိကလေးကစပြီးလူမှုအတိုင်းဝိုင်းနဲ့မိသားစုတွေအများကြီးကွဲကွာခဲ့ကြရသလိုနေရစွန့်ခွာထွက်ပြေးခဲ့ကြရပါတယ်။ဘာသာရေးကန့်ဆိုင်သူတွေအတွက်ယုံကြည်သူတွေစုဝေးတာနဲ့ဝတ်ပြုတာတော်တော်ကိုတတ်တောင့်တတာဖြစ်စေတာပါ။သူတို့အဲ့ဒီလိုစုဝေးပြီးဝတ်ပြုကိုးကွယ်မှုကိုလိုအပ်ဆုံးဖြစ်နေတဲ့စိတ်ဖြစည်းမှုတွေအကျန်းဖတ်မှုတွေမတည်ငြိမ်တဲ့အခြေအနေတွေနဲ့နေရစွန့်ခွာထွက်ပြေးနေရတာတွေကြုံနေရတဲ့အခုလိုအချိန်မှာအဲ့ဒီလိုစုဝေးဝတ်ပြုမှုအခွင့်အရေးကိုမရသလောက်ဖြစ်နေကြပါတယ်။ဒါပေမဲ့လည်းအွန်လိုင်းကဝတ်ပြုကိုးကွယ်တာနဲ့ဆိုရှယ်မီဒီယာမှာစုဖွဲ့နိုင်တာကတခြားရွေးချယ်စရာနည်းလမ်းတွေရှိစီပါတယ်။နော်ဖူးမှုအတွက်တော့ဒါကအရန်အရေးကြီးတဲ့အခြေဆက်ဖြစ်ပါတယ်။
အခါကြောင့်မှဒီ NTR ရဲ့ဟာမျိုးရှိရပေါ့နော်။ဘူးကြီးချင်းကြီးပါပါဝင်တဲ့ရဲ့တာယာတည်းရဲ့တည်းရဲ့ကဒင်းမတူပေါ့နော်။ဒီပြောင်းလဲကြောင့်အနေဝေးကြပေမဲ့ဒီကောင်းလားဘသူတွေကမဖြစ်လို့ဆိုရင်လေဝိုင်းရှုတောင်းပေးကြတယ်၊ဒင်းနေမေးကြတယ်။လိုအပ်တဲ့အရာတွေကိုလည်းဆုတောင်းချင်အဖြစ်တော့ပေါင်းချိုးတွေကတော့ဝေးကြည့်အဖြစ်တော့လောက်ချင်းချင်းထောက်ပံ့ကြတယ်၊အားပေးကြတယ်၊ဆုတောင်းပေးကြတယ်ပေါ့နော်။
ဘုရားကျောင်းအထူးတက်တဲ့သူ့မိတ်ဆွေတွေကတော့တိတ်မဝေးတော့တဲ့အနာဂတ်မှာလူချင်းစုံပြီးအတူတကွဝိပုစုတောင်းနိုင်ဖို့မျှော်လင့်နေကြပါတယ်။သူတို့ဟာကင်းအီပြည်နယ်ကအဖိုးတန်တဲ့ဘာသာရေးအဆောက်အုံတွေဖျက်ဆီးခံခဲ့ရတာကိုကြောက်ရွံ့ဝမ်းနည်းနေကြပါတယ်။ဒါပေမဲ့လည်းသူတို့ရဲ့ဘုရားကျောင်းတွေပြန်ဆောက်ဖို့အတွက်စီစဉ်ထားပြီးပါပြီ။
ဒီနေ့ဒီနေ့မှရှိတဲ့ဒီလော်ကောမျိုးပေါ်အတင်းတော့အလုံးအားလည်းပိမှန်တော့အစ်စ်ပေါ့နော်ဆရာကအစ်စ်ကိုဆောက်ကြတယ်ရာကြီးပြင်ဆင်ကြရတော့ပေါ့နော်အဲ့ဒီအရာကဌာနလေးနဲ့ပြည့်စုံသွားတဲ့အခါမှာဘာမှမကျန်တော့ဘူးနော်အဲ့ဒီအတွက်လေအကောင်းဆုံးပြန်လုံနိုင်ဖို့ပြန်တည်ဆောက်နိုင်ဖို့ပြီးတော့လေဟိုအတင်းကျင်းတာအလုံးကကောင်းမွန်နေတော့ပြန်တွေးဆောင်ခင်ရဖို့ရတော့ညှော်လင့်ပါပဲ
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုံးလွှင့်မယ်တို့တန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ VOA အစီအစဉ်တွေကို Radio ရုံးမြင်တင်ကြားလို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါသေး။ VOA မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါသေး။
ဆလဘီဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါအောင်မယ်။နိုင်ငံတွေမှာနောက်ဝင်လာတဲ့လူမျိုးတွေကအရင်ရှိတဲ့လူမျိုးတွေကိုမျိုးသွားနိုင်တယ်ဆိုတော့မဟာလူမျိုးမျိုးကိန်းအယူအဆကပြန်လည်ခေါင်းထောင်လာတဲ့အတွက်ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးဘော့ကောတာကတတိပေးလိုက်ပါတယ်။ဒီအယူအဆဖြစ်ပေါ်လာပုံနဲ့သဘောကိုအန်ဒီရီတွေကိုပမောက်ခဒေါက်တာမျိုးနိုင်နဲ့ဥတ္တမောင်တန်းတို့ကမေးမြန်းဆွေးနွေးထားပါတယ်။
အင်္ဂလိပ်လိုတော့ conspiracy theory ဓမ္မလိုဆိုရင်တော့ရှုပ်ဝဲကျက်စီနေကြတယ်ဆိုတော့ယူဆချက်ပေါ့ဂျူးမွတ်စလင်အဖြူမဟုတ်ကြသူတွေရွှေ့ပြောင်းနေထိုင်လာကြတဲ့သူတွေကမူရင်းတိုက်ပြီးရင်ကျင်းမှုတွေကိုအစာထုတ်နေရာယူကြနိုင်မယ်ဆိုတော့ယူဆဖြစ်ပါတယ်ဒီယူဆချက်ကဥရောပနဲ့မြောက်အမေရိကမှာကြီးထွားလာနေတယ်လို့ဥရောပကလူ့ခွေးဆိုင်ရာမဟာမင်းကြီးဗော်ဒထကမတ်လ၄ရက်နေ့ကဂျနီဗာမြို့မှာပြောသွားပြီဗျာ။ဒီယူဆရဲ့အန်ဒီယူကိုလည်းပြောသွားခဲ့ပါတယ်။ဒီပတ်ကျွန်တော်ဖိတ်ခေါ်ထားသူကတော့ရှင်ချစ်တက်လို့ပြည်ပသူတင်တာပေါ်မှာဒေါက်တာမြို့နိုင်ဖြစ်ပါတယ်။ကျွန်တော်ဆရာကြီးဘာမင်းကြီးဘောကတပ်ပြောတဲ့ရှိုးဝဲဂျန်စီနေကြတယ်လို့ဖြစ်မြယူဆချက်ဒီအယူဆရဲ့သဘောကအားများပါလေခင်ဗျဘလို့ဖြစ်ပေါ်လာတတ်ပါလေဘလို့ဖြစ်စားနေရယူတတ်လာပါ့မလဲ
တော်တော်လေးအနေရှိရဲ့ဒီ theory တရက်ပေါ့အတွေးခေါ်တရက်အဲ့ဒီဟာသူကဖြစ်နေတာကတော့အခုမှကျွန်တော်တို့ကပြန်ပြီးရေပန်းစားလာတာဒါပေမဲ့ तू စားလာတာကြာပြီစေသူကခေတ်တိုင်းမှာ तू ကအဲ့ဒီဟာရှိတယ်အဲ့ဒီလိုသဘောတရားရှိတယ်ဒီလိုခွဲမြင်တဲ့သဘောတရားဥပမာ तू နဲ့ငါနဲ့မတူဘူးဆိုပြီးတော့ဒီ devices လို့ခေါ်တာပေါ့စေတော်ခွဲမြင်တယ်နောက်ပြီးတော့သူကတစားကန်လုပ်တဲ့ဟာမျိုးဥမာပြဿနာတစ်ခုဖြစ်တဲ့ဆိုရင်တစားကန်ရှာတယ်ဥမာစီဝိုင်းကြက်လာပြီအခုလူတွေကများလာပြီကျွန်တော်ကဘာမှာများလာတော့ဒီအရင်မြစ်တွေကနည်းသွားပြီနည်းသွားတဲ့ခါကျရင် အရင်တော့ကျွန်တော်တို့ကချောင်းလေတဲ့လူဒန်းစားဟာအခုနောက်ပိုင်းကျတော့မချောင်းလေတော့မချောင်းလေတော့သူတို့အဲ့ဒီအရိုအဲ့ဒီပြဿနာကိုအပြေရှာတော့ဒဇာကန်ရှာတာပေါ့ဆရာဒဇာကန်ရှာတော့ဒါတွေဟာဒီရွှေပြောင်းလာတဲ့လူတွေကြောင့်ဖြစ်တယ်သူများတွေကြောင့်ဖြစ်တယ်ဆိုတာဟိုးတုန်းကလည်းသူတို့ကရှိတယ်ဟိုးခေတ်တုန်းကလည်းသူတို့ရှိတယ်ဂျာမန်မှဆိုရင်ဒီနာဇီတွေပေါ့ဆရာရဲ့နှစ်ဟိုးစပိန်တို့ဘာလို့မှသူရှိပြီးသားပဲသူတို့ကဒါခဏခဏပေါ်ပေါ်လာလေးရှိတယ်လို့ပြောတယ်ပြဿနာရှိလာတယ်နိ
ဟုတ်ကဲ့ဆိုတော့ဒီရှုဝေကျစီနေကြတယ်တချို့လူတွေကရှုဝေကျစီနေကြတယ်ဆိုတော့အပြင်ယူဆချက်တွေဟာအကျဖက်လူကျန်ဖက်ချင်တဲ့လူတွေပေါ်မှာဩဇာတရားမှုရှိနေတယ်လို့လည်းလူခွေဘာမင်းကြီးကပြောပါတယ်သူပါဝင်ဆိုလိုပါလဲဆရာဘယ်လိုထင်ပါတယ်လဲခင်ဗျဟုတ
်ကဲ့ဒီမှာတော့ဆရာသဘောတရားတည့်ရအောင်ယူဆတည့်ရအမြင်တည့်ရဟာလူတိုင်းမှာလွတ်လပ်ခွင့်ရှိတယ်ဒါကတော့လူတိုင်းမှာကိုယ်အမြင်နဲ့ယူဆချက်ဟာဒီဆွဲကင်လို့ရတယ်ယုံလို့ရတယ်ဒါပေမဲ့ဒါကိုအခြေတည်ပြီးတော့တစ်ဖက်လူကိုတိုက်ခိုက်လာမယ်တစ်ဖက်အဖွဲ့အစည်းကိုတိုက်ခိုက်လာမယ်ဆိုတော့ဒါအနေရရှိသွားပြီနောက်ပြီးတော့ခုနပြောတဲ့ great replacement theory ဆိုတဲ့ဒီအစားထိုးမှုကြီးကျယ်တဲ့အစားထိုးမှုကြီး theory ဆိုတာကြီးကသူကအဲ့ဒီ theory မှာတကယ်စသုံးတဲ့လူတွေကစကလုံးတွေသုံးထားတာအဲ့ဒီစကလုံးတွေကဘာတွေလဲဆိုတော့ဒီအချက်အွားတွေပေါ့အကြံဖတ်မှုကိုအားပေးတဲ့စကလုံးတွေဒီအမုံတရားပွားစေတဲ့ဟာတွေပါတယ်နောက်ပြီးတော့ colonization လုပ်တဲ့သဘောတရားတွေသွားမှရေးထားတယ်ရေးထားတော့လူတွေကိုသွေးဆောင်ရတာလွယ်တယ်လူတွေကိုဒီသွေးထိုးပေးရတာလွယ်တယ်ဆရာလွယ်တော့လူတွေကလည်းစီးပွားရေးကြက်တဲနေတယ်ခက်ခဲနေတယ်နောက်ပြီးတော့လက်နက်တွေကလည်းသူတို့စီမှာပေါ်နေပြီဝယ်လို့ရတယ်ရှာလို့ရတယ်ဆိုတော့တကားကသူကမီးလောင်ရလေပင့်တယ်လို့ဖြစ်ပြီးတော့အလွန်အန္တရာယ်ရှိတာပေါ့ဆရာဒီထွက်ပေါက်ရှာတဲ့အနေနဲ့တော့ပို့ဆိုတာဘာလဲဆိုတော့နိုင်ငံရေးသမားတွေကသူတို့ဖြစ်နေတဲ့ပြဿနာတွေကိုသူတို့ရဲ့ပြဿနာတွေသူတို့ရဲ့ညံပြင်းမှုတွေကိုဖုံးကွယ်ဖို့ဆိုပြီးတော့အခြားအကြောင်းအရာတွေရှာကြတယ်ရှာပြီးတော့တစားကန်ရှာပြီးတော့လူတွေရဲ့ဒီစိတ်ဝင်စားမှုကို diverse လုပ်တာပေါ့ဆရာသူလွှဲအဲ့လိုနဲ့သုံးကြပါတယ်သုံးတော့ဒါကြောင့်မို့သူကအနေအလွန်ကြီးတယ်လို့လည်းလူတွေကသတ်မှတ်ကြတာပေါ့ပညာရှင်တွေသတ်မှတ်ကြတယ်
ဟုတ်ကဲ့ဒီရှုဝတ်ချန်စီနေကြတယ်ဆိုတော့အမြင်ယူဆချက်နဲ့ပညာအခြေခံတဲ့အမြင်ယူဆချက်ရဲ့သဘောတဘာဝအရာဘာတွေညပေါ်ချာ
လဲ။တာမန် theory တခုဒီပညာရပ်ဆိုင် theory တခုဆိုရင် तू ကကြံကမရှိဘူးဆရာ။ဟိုကအကြံနဲ့လို့တာမဟုတ်ဘူးကွာ။ theory တရက်ကိုစပြီးဖော်ထုတ်တယ်ဆိုတာအချက်လက်ပေါ်မူတည်ပြီးတော့မှကျွန်တော်တို့က theory တခုကိုရလာတာ။ဒါအမှန်ပညာနဲ့ပညာပေါ်မှာအခြေခံပြီးရလာတာသိပ္ပံပညာလို့ပါလို့ဆိုတယ်။ဒါပေမဲ့ခုနကပြောတဲ့ conspiracy theory ကြတော့သူကအကြံအရင်လာတာ။ဒီ hidden agenda အရင်လာတာ။အဲ့ဒီဟာကမှအဲ့ဒီဟာကိုကပြောခြင်းလို့အဲ့ဒီဟာကိုကဘယ်လိုပြောမလဲ။ဟိုကတင်ခြင်းလို့ပေါ့ဆရာတင်ခြင်းတော့မှအကြောင်းရှာတာ။အကြောင်းရှာတယ်ခုနကအချက်လက်တွေကိုရှာတာဆိုတော့အမှဗျောင်းမြန်ဖြစ်တယ်။ကျွန်တော်ဒီသိပ္ပံနိစ္စ theory ပါဆိုရင်သူကကျွန်တော်စိတ်ထဲမှာဘာမှမရှိဘူး။ပညာရှင်တွေစိတ်ထဲမှာဘာမှဘာမှမရှိဘူးသူတို့ကမသိဘူးဆိုတဲ့အနေနဲ့ပဲသူတို့ကလက်ခံထားတယ်ဖြစ်ချင်တာဖြစ်ဟို theory ဘယ်လိုပဲထွက်လာထွက်လာဒါသူတို့ကမမှုဘူးပေါ့သူတို့မှာကြိုတင်စီစဉ်ထားတာမရှိဘူးချက်လက်ပေါ်ကပေးတယ်ဟာဟိုပဲသူတို့ကောက်ချက်ဆွဲပြီးယူဟို conspiracy တွေကြတော့အဲ့လိုမဟုတ်တော့ဘူးသူတို့မှာကြိုတင်ပြီးတော့ကြံစီထားတာရှိနေပြီဆိုတော့အဲ့လိုကွဲတာပေါ့ပြီးရင်ငါပြောတယ်ဒီ research မှာ methodology တွေရှိတယ်ဆရာ methodology လောက်တယ်ဆိုတာချက်လက်တွေကိုဘယ်လိုရှာမယ်အချက်လက်တွေကိုဘယ်လို analysis လုပ်မယ်ဒီတရုပ်ခွဲမဲ့သုံးသပ်မယ်ဆိုတာအလုံးသူကစစ်စစ်နဲ့ကြပြီးတော့ဟိုစိတ်ကန့်ရှိတယ်ပေါ့လွတ်ချင်တယ်လွတ်လို့မရဘူးစနစ်ကဟိုဒီ vigorous ဖြစ်တယ် vigorous ဆိုတာဒီသေးတဲ့ချင်စာလောက်ရတယ်နောက်တစ်ခုက theory တစ်ခုကသိပ္ပံပညာရဲ့ရက်ဆိုင် theory ပဲဖြစ်ပညာရဲ့ဆိုင် theory ပဲဖြစ်စေ peer review process ကိုကျွန်တော်ကဖြစ်ရတယ် peer review process ဆိုတာပညာရှင်ချင်းရနေတော့ဒါကို review လုပ်တာစစ်တာဟုတ်က
ြဟုတ်ကဲ့ကျွန်တော်ကဒီ vocal talk ရဲ့ဘေကုံးကိုနားထောင်တဲ့အခါမှာကျွန်တော်ကဆရာတကုံတာပြောတဲ့ဘဟုဘာဒကိုကျွန်တော်သွားပြီးသတိရပါတယ်။နော်ဒီညီချင်းမှုအမျိုးမျိုးအယူဆထင်မြင်ချက်အမျိုးမျိုးရှိကြတာကိုဆရာတရာကတံမိုးထားလေးစားတဲ့ကြောင်းမကြခဏရေးတာလည်းတွေ့ခဲ့ပူပါတယ်။အခုဘောကတကျေပြောဆိုချက်မှာလေဘူးရင်ချင်းမှုဟာချင်းချောက်ချက်တရားမဟုတ်ဘူးလူသားရဲ့သမိုင်းဖြစ်ပြီးအားလုံးအတွက်အကျိုးများစေပါလေလို့ပြောပါတယ်ဆရာဘယ်လိုများထင်ပါလဲခင်ဗျာ
ဒါအလုံးမှန်တဲ့အမြင်ပေါ့ဆရာရဲ့ကျွန်တော်တို့ကျွန်တော်ဆိုရင်တော့ဒါထောက်ခံတာပေါ့အပြည့်ဟုတ်ကနော်ဘဟုဆိုတာဘဟုဝါဒဆိုတာနောက်တစ်ချိန်ညရင်ကျွန်တော်တို့ဒီ globalization ဆိုတဲ့ကဘာကြီးကဖြည်းဖြည်းနဲ့ဒီသွာလာဆက်ဆံရတိုင်းလွယ်သွားတဲ့အခါကျရင်ဘဟုဝါဒရှောင်လို့မရဘူးလူတွေကရောသွားမှာပဲ အဲ့လိုရောသွားတဲ့ခါကျရင်ဒီရောသွားမှုဒီအစုအဖွဲ့တွေအများကြီးဖြစ်သွားတဲ့ခါကိုကြောက်နေလို့မရဘူးအခုဒီကြောက်နေတဲ့လူဆိုတဲ့လူတွေကသူတို့ကဓာတ်ရုပ်လက်ခံနိုင်မှုဖြစ်နေတာပါဆရာလက်ခံနိုင်မှုဖြစ်နေတော့ဒီဘ ഹു ဝါဒကိုသူတို့လက်မခံနိုင်သူတို့ရဲ့ရှိပြီးသားဒီအကျိုးအမြတ်တွေတော့သူတို့ရဲ့ဒီရပိုင်ခွင့်တွေဆုံးရှုံးသွားမှာကိုသူတို့ကစိုးနေတယ်အဲ့တော့ဘ ഹു ဝါဒကိုလက်ခံမှလာရင်ရေရှည်မှာကျွန်တော်ဒီအနာဂတ်မှာဒီငြင်းငြမ်းစွာရှင်တွဲပြီးနေလို့ရမှာပဲအဲ့တော့ဒီဘ ഹു ဝါဒကိုလက်ခံမှုဆိုရင်ပြဿနာတွေတမျိုးပြီးမျိုးပေါ်နေကြလိမ့်မယ်ပေါ်နေဆိုတော့အခုဒီပြဿနာရှင်းပြီးသွားရင်လည်းတိတ်မကြဘူးတော့ကပေါ်လာဦးမှာခဏတော့ပေါ်နေမှာဒါတွေအဲ့တော့ကောင်းဆုံးကတော့ဘ ഹു ဝါဒကိုလူတွေလက်ခံအောင်လုပ်ရမယ်လက်ခံအောင်လုပ်ပြီးတော့ဒီပညာရေးအစပေါ့ဘ ഹു ဝါဒကကြောက်စရာမဟုတ်ဘူးဒါကျွန်တော်တို့ကဒါလက်ခံရမယ်ဘလို့အံဝင်အောင်လုပ်စုလဲပေါ့ကိုယ်ပိုင်ထင်ပါဟု
တ်ကဲ့
ဆိုတော့ဘ ഹു ဝါဒကျွန်တော်ရေးကြည့်ပါလိမ့်ဆက
်ဟုတ်ကဲ့ဆိုတော့ဒီအယူအဆပေါ့နော် Great Conspiracy Theory လို့ပြောတယ်နော်ဒါရွှေပြောင်းနေထိုင်ကြတဲ့လူတွေကမွေးနေထိုင်ကြတဲ့လူတွေကိုဒါအစာထုတ်နေရာယူသွားလိမ့်မယ်အဖြစ်ဖြစ်နေအစာထုတ်နေရာယူသွားလိမ့်မယ်ဆိုတော့ယူဆမျိုးဟောမြန်မာနိုင်ငံမှာပေါ်ပေါက်ခဲ့ဘူးသလားအဲ့ဒီထင်မြင်ယူဆချက်တွေမြန်မာနိုင်ငံရေးမှာပေါ့ရှိနေတယ်လို့ဆရာမြင်ပါကဒါတော့နောက်ဆုံးမေးရမှာ
ဟုတ်ကဲ့ကျွန်တော်တို့ရှိတယ်လို့မြင်နေစရာမြင်နေဆိုတာမြန်မာပြည်မှာဟို great replacement theory နဲ့တော့ဓာတ်ရိုက်ကြည့်တော့မညီဘူးပေါ့ဆရာမညီဘူးဆိုတာဘာဖြစ်လို့လဲဆိုတော့မြန်မာပြည်ကိုလည်းဒီလို immigration တွေဒီ immigrants တွေလာတာအများကြီးတည်းမရှိဘူးလေတိုင်းပြည်ကလည်းချမ်းသာတဲ့တိုင်းပြည်မဟုတ်တော့လာချင်တဲ့လူလည်းမရှိဘူးဒါပေမဲ့လေမြမပြိုရောက်လာတဲ့လူဟိုကဒီနိုင်ငံသားတွေရှိတာပေါ့တိုင်းကဘာသားတွေရှိတယ်။အဲ့ဒီပုံကိုလေကျွန်တော်ဒေတာခံလူတွေရဲ့အမြင်မကျေမှုပေါ့အမြင်မကျေမှုခုနပြောတဲ့ဘ ഹു ဝါဒကိုလက်မခံနိုင်မှု။နောက်စီးပွားရေးဒီလူမှုရေးအကျက်တဲတွေရှိတယ်။ဟိုကတိုင်းပြည်ကလည်းဆင်းရဲတော့အလုပ်ကိုင်းခွင့်လန်းစာစီးပွားရေးခွင့်လန်းစာဆိုတော့ဒီအကျက်တဲတွေကိုလူတွေကတစားကန့်ရှာတာပေါ့သူတို့ကြောင့်ဖြစ်တာ။သူတို့ရောက်လာလို့ငါတို့စီးပွားရေးခွင့်လန်းနေရှုံးတယ်เนาะငါတို့ပိုဆင်းရဲတယ်အဲ့လိုမျိုးနောက်ပြီးတော့နိုင်ငံရေးတမားကလည်းသူတို့ရဲ့နိုင်ငံရေးဒီနိုင်ငံရေးအကျိုးစီးပွားအကျိုးအမြတ်အတွက်ဒီလိုဟာတွေကိုလည်းသူတို့ကအသုံးချတတ်တယ်ဆရာအသုံးချပြီးတော့ဟိုသူတို့ရဲ့အာကျန်တာပေါ့ဆရာသူတို့အကျန်တစ်ခုအကျန်မြောက်ဖို့ဒီရှောင်ထွက်ဖို့သူတို့ရဲ့ပြဿနာတစ်ခုကိုရှောင်ထွက်ဖို့ဆိုရင်ဒီလိုဟာတွေဖန်တီးတတ်တယ်ဦးနေဒီနိုင်ငံမှာရှိတဲ့ပုံစံမျိုးတော့ကျွန်တော်တို့ဒီမှာမရှိဘူးဒါပေမဲ့အလားတူတွေတော့မြန်မာပြည်မှာလည်းခဏခဏဖြစ်တယ်ဥပမာမင်းသမီးမှာဆိုရင်ကျွန်တော်တရုတ်လူမျိုးတွေအများကြီးရောက်လာပြီဆိုတော့လေအခုချိန်မှာအဲ့လိုကြောက်တာတွေကျွန်တော်တို့ဒီမှာရှိနေပြီကြောက်တာတွေစိုးရိမ်တာတွေရှိနေပြီ
အခုဆွေးနွေးတင်ပြသွားခဲ့တဲ့သူကတော့ပြည်တွင်းကရှင်းချစ်တဲ့သူတွေပဲသူတွေကပေါ်ပေါက်ပေါက်ဒေါက်တာမျိုးနိုင်ဖြစ်ပါလေကျွန်တော်တို့ပါပါ
ထရီမန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါ CEO ရဲ့တနင်္ဂနွေနေ့မနေ့ပဲ Radio ရုပ်သံအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်ဆက်လက်ပြီးတော့ပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရဲ့လေယာစီးပွားသတင်းများဥရုယာသီနဲ့အနာဂတ်ကမ္ဘာသတင်းတွေကတုဒ္ဒစတဲ့အစီအစဉ်ကိုဇက်တိုက်ထုတ်လွှင့်ပါအောင်မယ်အာရှနိုင်ငံရဲ့အစီအစဉ်မှာဆိုရင်တော့တောင်တရုတ်ပင်လယ်ပြင်တွင်တရုတ်နဲ့ဖိလစ်ပိုင်ထိတိုက်တိုးပြီးတင်းမာမှုတွေမြင့်တက်လာနေတယ်လို့တရုတ်ရဲ့ချင်းချောင်းမှုတွေကိုရင်ဆိုင်ဖို့ဒေတာတွင်စုဖွဲ့မှုတွေလည်းလှုပ်လာပါတယ်။အိန္ဒိယ၊တောင်ကိုရီးယား၊ဂျပန်တို့လုံခြုံရေးနဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်လိုက်ပါတယ်။ကျွန်တော်ကပဲစူးစီးတင်ပြပေးပါမယ်။
မတ်လ9ရက်နေ့ကဖိလစ်ပိုင်နဲ့တရုတ်ပိုင်းနဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ထဲကစက်ခန်းသောမရှူဂျွန်အနီကင်းလက်နေတဲ့ဖိလစ်ပိုင်ကမ်းခြေဆောင်တပ်သင်္ဘောကိုတရုတ်သင်္ဘောကတားဆီးခဲ့တဲ့အတွေ့သင်္ဘောနှစ်စီးတိုက်မိပြီးဖိလစ်ပိုင်ကမ်းခြေဆောင်တပ်ဖွဲ့ဝင်၄ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဖိလစ်ပိုင်သင်္ဘောကိုတရုတ်သင်္ဘောကတားဆီးခဲ့တဲ့အတွေ့အခုလိုတိုက်မိတာလို့ဖိလစ်ပိုင်တာဝန်ရှိသူတွေကပြောပါတယ်။တရုတ်ဘက်ကတော့ဖိလစ်ပိုင်သင်္ဘောဟာတရုတ်ရေပိုင်နဲ့တဲကိုတရားမဝင်ဝင်ရောက်လာတာလို့ပြောပါတယ်။စက္ကန့်သောမတ်ရှူဂျွန်ဟာအငင်းပွားနေတဲ့စပရက်ဒလီဂျွန်ကနေမိုင်50ကျော်လောက်ပဲဝေးပါတယ်။ ဖိလစ်ပိုင်နိုင်ငံပလဝန်ကျွန်းကနေမိုင်130ကျော်လောက်ပဲဝေးပါတယ်တရုတ်ကမ်းခြေကနေမိုင်1000ကျော်လောက်ဝေးပါတယ်တရုတ်ကတောင်တရုတ်ပင်လယ်ပြင်အားလုံးနီးပါးကိုတူပိုင်းလို့ကြွေးကြော်နေပါတယ်ဒါကြောင့်တောင်တရုတ်ပင်လယ်ပြင်ကိုအပိုင်စီးဖို့လုပ်နေလဲဆိုရင်တရုတ်ကိုတင်သွင်းလာတဲ့လောင်စာရဲ့80ရာခိုင်နှုန်းနဲ့တရုတ်ကုန်စည်40ရာခိုင်နှုန်းဟာတောင်တရုတ်ပင်လယ်ပြင်ကိုဖြတ်ပြီးတင်ပို့တာဖြစ်ပါတယ်ကဘာရေချောင်းကုန်စီ60ရာခိုင်နှုန်းကျော်ဖြတ်တန့်သွားပါတယ်။ဒါအပြင်တောင်တရုတ်ပင်လယ်ပြင်အောက်မှာရေနံနဲ့သဘာဝတန်းငွေတွေအမြောက်အများရှိတဲ့အပြင်တတ္ထုအပါအဝင်သင်္ယံဇာတတွေလည်းအမြောက်အများရှိနေပါတယ်။ကဘာအင်အားကြီးနိုင်ငံဖြစ်လာဖို့လုံ့ပန်းနေတဲ့တရုတ်ဟာဒီအရင်အမြင့်တွေကိုအပိုင်စီးလို့ပါတယ်။နောက်တစ်ချက်ကတော့လုံခြုံရေးကိစ္စဖြစ်ပါတယ်။ဖိလစ်ပိုင်နဲ့တရုတ်သင်္ဘောတိုင်းမိချိန်ဟာအာဆီယံနဲ့ဩစတြေးလျထိပ်သီးအစည်းအဝေးကျင်းပနေချိန်လည်းဖြစ်ပါတယ်။လက်ခံကျင်းပတဲ့ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစ်ကဒီလောက်ရဟာအန်ဒီရရှိတယ်လို့မတ်လ6ရက်နေ့မှာပြောဆိုခဲ့ပါတယ
်။ I am very concerned and Australia is concerned about any unsafe and destabilizing behaviour.
တောင်တရုတ်ပင်လယ်ပြင်အတွင်းမတိမငြိမ်ဖြစ်စေပြီးအန္တရာယ်ရှိတဲ့လုပ်ရက်ကိုကျွန်တော်နဲ့အတူဩစတြေးလျနိုင်ငံအနေနဲ့အထူးစိုးရိမ်မိပါတယ်။ဒီလုပ်ရက်ဟာအန္တရာယ်ရှိပါတယ်။အထင်မြင်တွေလဲမှားပြီးအခြေအနေတွေပိုဆိုးသွားနိုင်ပါတယ်။ကုလသမဂ္ဂပြဋ္ဌာန်းထားတဲ့ပင်လယ်ပြင်ဥပဒေဆိုင်ရာသဘောတူညီချက်ရှိပါတယ်။ဒီသဘောတူညီချက်အတိုင်းနိုင်ငံတွေကလိုက်နာလှုပ်ဆောင်သင့်ပါတယ်။ဒီပေါ်အခြေခံပြီးပြောဆိုကြဖို့ကိုလည်းတိုက်တွန်းသွားပါမယ်။
တရုတ်ရဲ့လောက်ရဟာရန်စတဲ့လောက်ရဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုဝင်ရှိသူမက်ထရူးမဲလာကမတ်လ9ရက်နေ့မှာပြောဆိုခဲ့ပါတယ်။ကမ်းခြေဆောင်တင်မောတွေအပါအဝင်ဖိလစ်ပိုင်စစ်တပ်နဲ့ရင်းရထားတွေကိုတိုက်ခိုက်လာရင်အမေရိကန်ကကူညီဖို့နှစ်နိုင်ငံစီးရေးသဘောတူညီချက်မှာထပ်မံထည့်သွင်းထားတယ်လို့လည်းသူကပြောဆိုခဲ့ပါတယ်။တရုတ်ကတော့ဖိလစ်ပိုင်ဘက်ကရန်စတာလို့ပြန်လည်ဆွဆွဲပြီးအမေရိကန်အပါအဝင်ဗဲနိုင်ငံကမှဂျာဝင်မပါဖို့မတ်လ6ရက်နေ့မှာသတိပေးလိုက်ပါတယ်။တရုတ်နိုင်ငံဂျာယီဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နင်ကအခုလိုပြောဆိုခဲ့ပါတယ်
။ရန်အကြောင်း問題是中國和菲律賓之間的雙邊問題包括美國在內的任何第三方
ဒီစကန်သောမတ်ရှောကိစ္စဟာတရုတ်နဲ့ဖိလစ်ပိုင်ရဲ့နိုင်ငံကိစ္စဖြစ်ပါတယ်။အမေရိကန်အပါအဝင်ဗဲတတိယနိုင်ငံမှဝင်ရောက်မဆွတ်ဖက်ပါနဲ့။တရုတ်ရဲ့တရားဝင်အခွင့်အရေးတွေအတွက်တရုတ်ကိုယ်တိုင်ပဲဆုံးဖြတ်မှာပါ
အခုလိုအချိန်မှာပဲ Indo-Pacific ဒေသအတွင်းတရုတ်ရဲ့ချင်းချောင်းမှုကြီးထွားလာချိန်မှာပဲအိန္ဒိယနိုင်ငံသားရေးဝန်ကြီးစူပရာမန်ယာဂျေရှန်ကာဟာမတ်လ9ရက်နေ့ကနေ10ရက်နေ့အထိတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကိုသွားရောက်ခဲ့ပြီးလုံခြုံရေးနဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဖို့သဘောတူခဲ့ပါတယ်မတ်လ10ရက်နေ့ကဂျပန်နိုင်ငံမှာရောက်ရှိနေတဲ့အိန္ဒိယနိုင်ငံသားရေးဝန်ကြီးနဲ့ဂျပန်နိုင်ငံသားရေးဝန်ကြီးယိုကိုကာမီကာဝါတို့တွေ့ဆုံခဲ့ပြီးနှစ်နိုင်ငံကာကွယ်ရေးလုံခြုံရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ကြောင်းသတင်းတောက်တွေကိုရှင်းလင်းပြောဆိုခဲ့ပါတယ်
။ India and Japan as two major Indo-Pacific nations sharing values, history and interests.
Indo-Pacific နိုင်ငံနှစ်နိုင်ငံဖြစ်တဲ့အိန္ဒိယနဲ့ဂျပန်ဟာသမိုင်းတွေတံပိုးတွေတူညီမှုတွေရှိပါတယ်။ဒေတာတွင်ငြိမ်းချမ်းရေးလုံခြုံရေးနဲ့တိုးတက်ကြီးပွားရေးအတွက်လဲအခိုင်အမာယုံကြည်မှုတွေရှိသလိုဒေတာတွင်တာဝန်ယူမှုရှိရှိပူးပေါင်းဆောင်ရွက်သွားဖို့လဲအစဉ်သင်းရှိနေကြပါတယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးကပြောဆိုသွားတာပါ။အာဆီယံနဲ့ဩစတြေးလျထိပ်သီးဆွေးနွေးပွဲမှာလဲတရုတ်ရဲ့ချင်းချောင်းမှုနဲ့တောင်တရုတ်ပင်လယ်ပြင်ငြိမ်းချမ်းရေးဆွေးနွေးခဲ့သလိုဖိလစ်ပိုင်နဲ့ဩစတြေးလျအကြားလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတိုးမြင့်ဖို့လည်းသဘောတူခဲ့ပါတယ်။ဒေသတွင်းတရုတ်ရဲ့ချင်းချောင်းမှုတိုးလာနေတဲ့အတွက်ထိုင်ဝမ်ဖိလစ်ပိုင်ဂျပန်တောင်ကိုရီးယားအိန္ဒိယဩစတြေးလျစတဲ့နိုင်ငံတွေအပါအဝင်ဒေသတွင်းနဲ့အိန္ဒိချင်းနိုင်ငံတွေစိုးရိမ်မကင်းဖြစ်လာနေကြကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ်။
အာရှနိုင်ငံရဲ့အစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါောင်းမယ်ထိုင်းမြန်မာနယ်စပ်စီးရေးပဋိပက္ခတွေကြောင့်နယ်စပ်ကုန်သွယ်ရေးဒေါ်လာတန်840ကျော်အထိရော့ကျသွားပါတယ်ဒါအပြင်တပတ်အတွင်းသီးနှံဈေးနှုန်းတွေကိုလည်းတင်ပြထားပါတယ် The Farmer Time Media ကတင်ဆက်ပေးထားတာပါ
မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။
လေယာစိတ်ယူရေးချစ်သူများရှင်လင်းချင်မြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမေစပယ်ကတင်ဆက်ပေးတော့ပါမယ်။
ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့တိုက်ပွဲတွေကြောင့်ထိုင်းမြန်မာနယ်စပ်ကုန်သွယ်မှုမှာဒေါ်လာ1,840ကျော်အထိရော့ကျသွားတယ်ဆိုတဲ့သတင်းနဲ့စကြပါတယ်။ကရင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးကအခု 2023-2024 ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာ1,840ကျော်အထိရော့ကျခဲ့တယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနစာရင်းထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်။2023ခုနှစ်ဧပြီလကနေ2024ဖေဖော်ဝါရီလအထိ17လတာကာလအတွင်းမှာထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးကအမေရိကန်ဒေါ်လာ 43.6 ဘီလီယံကျော်သာကုန်သွယ်မှုရှိခဲ့တာပါပြီးခဲ့တဲ့ဘဏ္ဍာနှစ်ကာလတူတုန်းကအမေရိကန်ဒေါ်လာ 43.6 ဘီလီယံကျော်ရရှိခဲ့တာကြောင့်အခုနှစ်ကုန်သွယ်မှုနဲ့နှိုင်းယှဉ်ရင်အမေရိကန်ဒေါ်လာ 842 သန်းကျော်အထိရော့ကျခဲ့တာဖြစ်ပါတယ်2023ခုနှစ်ဒီဇင်ဘာလစာမိုင်းကစလို့ကော့ဂရိတ်မြို့မှာစစ်ကောင်စီနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA ဦးဆောင်တဲ့မဟာမိတ်ပူးပေါင်းတပ်တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့လို့မြောက်ရီကော့ဂရိတ်အာရှလမ်းပိုင်းဖျက်ဆီးသွားလာမှုတွေကိုပိတ်ပင်တာတွေလည်းရှိခဲ့ပါတယ်။ဒါအပြင်ကော့ဂရိတ်တင်ငန်းညီနောင်မြို့တင်မှာပါတိုက်ပွဲတွေဖြစ်ပွားခဲ့ပြီးမြောက်ရီမြို့နယ်ကုံသွယ်ရေးဆောင်လည်းဘုံကျဲတိုက်ခိုက်ခံခဲ့ရတာကြောင့်ကုံသွယ်ရေးဆောင်ကိုခဏအထိပိတ်ထားခဲ့ရတဲ့အတွက်ထိုင်းမြန်မာနယ်စပ်ကုံသွယ်ရေးရော့ကျခဲ့ရတာဖြစ်တယ်လို့နယ်စပ်ပုတ်ကုံလုပ်ငန်းရှင်တဦးကသုံးသပ်ထားပါတယ်
။တပတ်အတွင်းပက်စင်ကိုတစ်ကြိမ်ကို73သိန်းဝန်းကျင်ထိမြင့်တက်လာပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းကဈေးကွက်ထည့်ပဲ1တူဝေရောက်လာသလိုအိန္ဒိယဘက်ကလည်းအဝယ်အင်းနေတာကြောင့်ပေးစင်ကိုဈေးကဆက်တိုက်ကျဈေးနေရာကနေမက်ရှလ5ရင်းနေမှာတော့တဒံကို39,500ကျပ်ဝန်းကျင်ထိပြင်းပြင်းထန်လာတာကိုတွေ့ရပါတယ်။ရန်ကုန်ပြည်နယ်ဈေးကွက်မှာတော့ပြီးခဲ့တဲ့ဖေဖော်ဝါရီလ28ရက်နေ့ကပေးစင်ကိုရက် RC တဒံကို36,500ကျပ်ဈေးနဲ့အယောင်းဝယ်ရှိခဲ့ပြီးမယ်မက်ရှလ5ရင်းနေမှာတော့တဒံကို39,400ကျပ်ထိပြန်ရောက်ရှိလာပြီးတစ်ဖက်အတွင်းတဒံကို73,000ဝန်းကျင်ထိမြင့်တက်လာတာဖြစ်ပါတယ်မြန်မာပေးစင်ကိုအဓိကဝယ်လက်ဖြစ်တဲ့အိန္ဒိယရဲ့ပေးလို့အချက်ကလည်းဆက်ရှိနေတာကြောင့်ပေးစင်ကိုဈေးကအသက်ပဲမှာပဲဆက်ရှိနေနိုင်တယ်လို့ကုန်သည်တွေကခန့်မှန်းထားကြပါတယ်
တားစီအိစရဲခိတ်မှာစစ်စေးချိန်ကြာလို့ခရမ်းရင်ဆိုင်တောင်သူတွေအရှုံးနဲ့ရင်ဆိုင်နေရပါတယ်။ရှမ်းပြည်နယ်တောင်ပိုင်းကနေရန်ကုန်မန္တလေးဘက်ကိုတင်ပို့မဲ့ကုန်ပစ္စည်းတွေကိုတားစီအိစရဲခိတ်တာဝန်ရှိသူတွေကလိုအပ်တဲ့အချိန်ပိုစစ်ဆေးမှုတွေပြုလုပ်နေတာကြောင့်ရှမ်းပြည်နယ်တောင်ပိုင်းကခရမ်းရင်ဆိုင်တောင်သူတွေနဲ့ကုန်တွေရာဆူဆူရွရွအရှုံးပေါ်နေတယ်လို့ပြောဆိုကြပါတယ်။ရှမ်းပြည်နယ်တောင်ပိုင်းနဲ့အရှေ့ပိုင်းကနေရန်ကုန်မန္တလေးဘက်ကိုသွားမဲ့မော်တော်ယာဉ်တွေအနေနဲ့မန္တလေးတိုင်းဒေသကြီးတားစီမြို့နယ်တွေကကြွတ်တက်ဆုံစစ်ဆေးရေးဂိတ်အိတ်ဆွေးဆက်မှာအစစ်ဆေးခံပြီးမှသာဖြတ်တန်းသွားလာရတာဖြစ်ပါတယ်။စီဆိုင်မြို့နယ်မှာမြောက်ပိုင်းမဟာမိတ်တပ်တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေစတင်ဖြစ်ပွားချိန်ကစလို့တားစီအိတ်ဆွေးဆက်စစ်ဆေးချိန်ကပုံမိုကြာမြင့်လာတဲ့အတွက်တတိဝလန်နဲ့ကုံစိန်ပုံသိုးပျက်စီးမှုတွေဖြစ်ပေါ်လာတာဖြစ်ပါတယ်။
ဝယ်မဲ့သူမရှိရင်တော့လေခွာရကြသွားရတော့သိလာပြီးကုံနာဖတ်တင်သွားတယ်ပေါ့နော်အဲ့တော့ချွတ်ချွတ်လည်းခင်းညင်းပြီးပါတော့မကူလဲမထားရလိုက်တော့တာမြေချန်ထဲမှာပဲပြည့်စည်တော့ဟာအောင်ပန်းမှာစင်တော့400 300ဒီလိုမှစင်တော့တပိတ်တာ100 200ပဲပြီးတဲ့သူရှိတော့တယ်ဘာတိနဲ့မဲဆိုင်ဆိုင်ကျော်နေသူမြေဩဇာရှိတယ်လောက်ကမားကရှိတယ်ဖို့တက်စီရှိရယ်ဘက်ကဆက်ဆက်ရှုံးတော့
အခုရာသီကရှမ်းပြည်နယ်မှာခရမ်းညင်သည့်လိုင်းလိုင်းထွက်ပေါ်ချိန်ဖြစ်တာကြောင့်ခရမ်းညင်သည့်ခြံသိန်းစည်းတပိတ်သားကို100ကျပ်လောက်သာပေါက်ဈေးရှိနေချိန်မှာအိတ်ဆွေးစစ်ဆေးချိန်ကြာလို့အလေအလွတ်များတာကြောင့်ပုံမှန်ဝယ်ယူမှုပါကျဆင်းသွားတယ်လို့ကုန်တယ်တွေကဆိုပါတယ်လေယာထွက်ကုန်နဲ့ရေထွက်ကုန်တွေဟာစစ်ဆေးချိန်ကြာလေအလေအလွတ်များလေဖြစ်ပြီးဆုံးရှုံးမှုမြင့်မားတာကြောင့်ဦးစားပေးအနေနဲ့ဖြတ်တန်းခွင့်ပြုပေးဖို့မြန်မာနိုင်ငံဝေးပြေးကုန်စည်ပို့ဆောင်ရေးဝန်ဆောင်မှုလုပ်ငန်းရှင်များအသင်းကတောင်းဆိုထားပါတယ်
Is it be that I would have been calling this shit? Be your advice, you know. Then I'll put it, you know, do you want anyone? Then I'll do the end, you know. Then I'll do the way they do. Oh, you know, I'm going to be, you know, I'm going to be, you know, what not. Yeah, who did it? Is it true? You know, yeah, oh, you know, the Charlie Dow, she's in it. Oh, and I'll come in it, it clear. Yeah, why? When you're on the job, just remember, you know, you know, တွေ့ရတယ်။ကျွန်တော်တို့ဒီဆန်တော့ကလည်းဒါလေးကျွန်တော်တို့ဒီပို့ကြောင်းတော့တတိဝလည်းဒီပေါ့ပြီးတော့ဆိုင်ချက်ဟုတ်ဒီပေါ့ပြီးတော့ကဟိုပို့တူလို့လေတစ်ကျိုးကျွန်တော်ဇွေးဖြစ်တဲ့အချိန်မှာကျွန်တော်တို့ဟိုပို့ပေးတဲ့အစီအဖြစ်တဲ့ကြောင်းဟိုအပိနေနေကျွန်တော်တို့ပြည့်ပြည့်စီကြောင်းဘာပဲဘာဖြစ်ဆိုတော့ကျွန်တော်တို့ဟိုဒီဘုရားလုပ်စရာဟိုအချင်းကြောင့်ဒီခါကြရင်ကျွန်တော်ဒီလူကြောင့်ဖြစ်နေဖြစ်တယ
်အရင်ကခရမ်းညင်ဒီစိုက်ပြိုးရမှာတရေကကိုကုန်ကြစိတ်ကကြက်၅သိန်းကျော်တာရှိခဲ့ပေမဲ့ပြီးခဲ့တဲ့2023ခုနှစ်မှာတော့မျိုးစိဓာတ်မြေဩဇာအပါအဝင်စိုက်ပြိုးရေးလုပ်ငန်းသုံးသွင်းအားစုဈေးနှုန်းတွေမြင့်တက်လာတဲ့အတွက်ခရမ်းညင်ဒီတရေကကိုစိုက်စိတ်ကကြက်၁၀သိန်းလောက်ထိကုန်ကြခဲ့ပါတယ်စစ်တပ်အာဏာမသိငယ်2020ခုနှစ်ကခရမ်းညင်သည့်တပိတ်သားကိုခြံသိမ်းစေ2500ကျလောက်ထိရရှိခဲ့ပေမဲ့2023ခုနှစ်နှစ်ကုန်ပိုင်းမှာတော့တပိတ်သားကို400ကနေ100ကျပ်အတွင်းပေါက်ဈေးနဲ့သာရောင်းချခဲ့ရပါတယ်။လက်ရှိမှာရှမ်းတောင်ဒေသကခရမ်းညင်သည့်စိုက်ပျိုးတဲ့တောင်သူတွေအနေနဲ့ပေါက်ဈေးနဲ့လုံသမားကတည်ယူစိတ်မကာမိတာကြောင့်အတီးခူးဆွတ်တာတွေကိုရနာပြီးအခင်းအနိုင်ဆွန့်ပစ်မှုတွေပါရှိနေတယ်လို့ဒေသခံတောင်သူတွေကပြောဆိုထားပါတယ်။
အခုဆက်ပြီးဖေဖော်ဝါရီလ28ရက်နေ့ကနေမတ်လ5ရက်နေ့ထိဈေးကွက်တွင်တရားနိုင်မည်ဖြစ်သွားတဲ့လေယာထွက်ကုန်တည်နေဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။မတ်ပေကလည်းဈေးကွက်ထိန်ဝင်နေပြီးဈေးပြတ်တက်လာပါတယ်။ရန်ကုန်ဖြစ်တော်ဈေးကွက်မှာမတ်လ3ရက်နေ့ကမတ်ပေ FEGRC တတန်းကို29,400ကျပ်ပေါက်ဈေးရှိခဲ့ပြီးမယ်။မတ်လ5ရက်နေ့မှာတော့35,000ကျပ်ဈေးကိုပြန်ရောက်ရှိလာပြီးတစ်ဖက်တွင်တင်ကို65,000ကျပ်ဈေးမြင့်တက်လာတာကိုတွေ့ရပါတယ
်ပေပုတ်ကတော့အစ်စ်ပေါ်ချင်းဖြစ်ပေမဲ့ဝယ်လိုအားနည်းနေတာကြောင့်ဈေးအေးနေတယ်လို့ပွဲသားကုန်တယ်တွေကပြောဆိုကြပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီနောက်ဆုံးအပတ်ကမန္တလေးကုန်စည်တိုင်းမှာပေပုတ်ဗမာ 53.25 ပိတ်တာဝင်တအိတ်ကို36,000ကနေ36,500ကျပ်ပေပုတ်ရှမ်းက36,500ကနေ38,000ကျပ်အသီးသီးပေါက်ဈေးရှိနေပြီးမတ်လ6ရက်နေ့မှာတော့ပေပုတ်ဗမာကတအိတ်ကို36,000ကျပ်ပေပုတ်ရှမ်းက36,000ကနေ36,500ကျပ်ကိုဈေးမတိမတနှိမ်ဆင်းသွားတာကိုတွေ့ရပါတယ
်ပြောင်းစီကနေမီမတိငင်မှုတွေကြောင့်နတ်ဆက်ရောင်ရည်ရထားစေဖြစ်လို့ဈေးစပိုက်ပြန်ကျဆင်းနေပါတယ်မတ်လ9ရက်နေ့ကရန်ကုန်ဈေးကွက်မှာပြောင်းဆန်တပိတ်တာကို1050ကနေ1090ကျပ်ကြာပေါက်ဈေးရှိနေပြီးတစ်ဖက်အတွင်းတပိတ်တာကို30ကျပ်လောက်ဈေးထမှန်ကျဆင်းခဲ့ပါတယ်မန္တလေးဈေးကွက်မှာတော့ရှမ်းပြောင်း55ပိတ်တာဝင်တအိတ်ကို9100ကျပ်ပေါက်ဈေးရှိနေပြီးတစ်ဖက်အတွင်း3000ကျပ်ဈေးထမှန်ကျဆင်းခဲ့ပါတယ်အခုတင်ဆက်ပေးထားတဲ့ဒီနေ့ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနေပါတယ်ရှင်
view အစီအစဉ်တွေကို radio ရုံးမြင်တန်းကြားတော့ပြင် youtube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် view မြန်မာဝိုင်း youtube စာမျက်နှာလိပ်စာကတော့ youtube.com/viewbemis ဖြစ်ပါတယ
်ဒီနေ့ငွေနေမနက်ဘက်အတန်းလဲအစီအစသ်တွေကိုဆက်လက်တင်ဆက်နေပါတယ် EITI တွင်းတွက်တရားစာတာထုတ်လွှင့်မှုမှာပွင့်လင်းမြန်သာရေးနိုင်ငံတကာအဖွဲ့ကြီးကနေပြီးတော့2014ခုနှစ်ကစလို့အဖွဲ့ဝင်ဖြစ်လာတဲ့မြန်မာနိုင်ငံကို2024ခုနှစ်ဖေဖော်ဝါရီလ29ရက်နေ့မှာအဖွဲ့ဝင်ဖြစ်ကနေရဆိုင်လိုက်ပါတယ်။ဒီလောက်ရကြောင်းမြန်မာတရားစာတာထုတ်တဲ့လုပ်ငန်းနဲ့ပြည်သူလူထုအပေါ်ဘလို့တည်ရောက်မှုရှိနိုင်မလဲ။မြန်မာနိုင်ငံဆိုင်ရာတန်အမတ်ကြီးဟောင်းလည်းဖြစ်မြန်မာစီးပွားရေးကဏ္ဍတာဝန်ယူမှုရှိရေးအထောက်အကူပြုဌာန MCRB ရဲ့ညွှန်ကြားရေးမှူးလည်းဖြစ်တဲ့ Vicky Vomen ကိုဥရုယာစီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနားလောင်ကမေးမြန်းတင်ပြထားပါတယ်။
နိုင်ငံမှာ EITI အဖွဲ့အစားဖြစ်ပေါ်ရေး6နှစ်ကျော်ဆက်တိုက်ကြိုးပမ်းဆောင်ရွက်ခဲ့ကြတဲ့အဖွဲ့ဝင်ဟောင်းတွေက2023ခုနှစ်စစ်တပ်ကအာဏာသိမ်းခဲ့တဲ့အချိန်မှာပဲအဖွဲ့ဝင်အဖြစ်ရပ်ဆိုင်ဖို့အတင်းပြတောင်းဆိုခဲ့ပေမဲ့လို့3နှစ်ကြာမှအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ် MCRV ရဲ့ညွှန်ကြားရေးမှူး Vicky Bowman ကအခုလိုသုံးသပ်ပြပါတယ
် So EITI suspended Myanmar after the coup and စစ်တပ်ကအာဏာသိမ်းလိုက်တဲ့အချိန်မှာပဲ EIDI အဖွဲ့ဝင်အဖြစ်မြန်မာနိုင်ငံကိုယာယီရက်စဲခဲ့ပြီးပေးဖြည့်ရေးလုပ်ငန်းစဉ်တွေစတင်ခဲ့တာပါမြန်မာနိုင်ငံတည်းမှာ EIDI ရဲ့လုပ်ငန်းစဉ်တွေပြန်လည်အကောင့်ထည့်ဖို့နိုင်မလားဆိုတာစောင့်ကြည့်တာလည်းပါပါတယ်၃နှစ်စောင့်ကြည့်ပြီးတဲ့အခါမှာတော့မြန်မာနိုင်ငံမှာ EIDI လုပ်ငန်းတွေဆက်လက်အကောင့်ထည့်မဖို့နိုင်တော့တဲ့အတွက်အခုလိုရက်ဆိုင်လိုက်ရတာဖြစ်တယ်လို့ EIDI ကပြောပါတယ်။နောက်ပြီးရက်ဖက်အဖွဲ့အစည်းတွေဆက်ပြီးလုပ်ကင်လို့မရတော့တာလည်းပါပါတယ်။အဲ့ဒီအချက်နှစ်ချက်ကြောင့်လို့ကျွန်မထင်ပါတယ်။ရက်ဖက်အဖွဲ့အစည်းတွေကလည်းစစ်ကောင်စီနဲ့ဆက်သွယ်ဆောင်ရွက်ဖို့ဆန္ဒမရှိကြပါဘူး။ရက်ဖက်အဖွဲ့အစည်းတွေမှလည်းအလို့ဆက်လုပ်လို့မရအောင်ဖိအားတွေနဲ့လည်းရင်ဆိုင်နေရတာပါ။ရက်ဖက်အဖွဲ့တွေလှုပ်ရှားဆောင်ရွက်လို့မရရင် EIDI ဆိုတာလည်းရှိမှာမဟုတ်ပါဘူး။ပွေလင်းမြင်သားမှုနဲ့အများပြည်သူအတွက် data တွေထုတ်ပြန်တာမျိုးတွေနောက်ပြန်ဆုတ်သွားတာကိုလည်း EIDI ကထောက်ပြပါတယ်။ဒါအမှန်ပါပဲ။ဥပမာပြောရရင်ကုမ္ပဏီမှတ်ပုံတင်စင်းတွေထဲမှာအကျိုးအမြတ်ရမယ့်ပိုင်ရှင်နာမည်တွေကိုဖော်ပြတာမျိုးမရှိတော့ပါဘူး။အဲ့ဒါလည်းမကသေးပါဘူး။အခြေခံ data တွေဖြစ်တဲ့ကုမ္ပဏီရဲ့လိပ်စာနဲ့ညွှန်ကြားရေးမှူးတွေကိုပါဖယ်ရှားဖြစ်ပါတယ်။ EIDI ရဲ့စံသတ်မှတ်ချက်ဖြစ်တဲ့ပွင့်လင်းမြင်သာမှုတွေဆိုရင်လဲစန့်ကျင်ဘက်ကိုဥတီသွားတာပါနောက်ထပ်အကြောင်းရင်းကတော့ EIDI ကိုအခိုင်အမာထောက်ခံထားကြတဲ့ Total Network Site တို့လိုကုမ္ပဏီကြီးအတချို့ကနှုတ်ထွက်လိုက်တာကြောင့်စီးပွားရေးလောကရဲ့အခြေအနေတွေပြောင်းလဲသွားခဲ့တာလည်းပါပါတယ်
အကျိုးအမြတ်ပိုင်ဆိုင်မှုဖော်ဆောင်ရေးလုပ်ငန်းအဖွဲ့ EIDI ဟာ Twin Threat တယံစားတာထုတ်ယူတဲ့လုပ်ငန်းကုမ္ပဏီတွေကရတဲ့အကျိုးအမြတ်ကိုထုတ်ဖော်ဖို့တာဝန်ရှိပါတယ်အဖွဲ့ရမူကိုလိုက်နာဖို့မြန်မာအပါအဝင်နိုင်ငံ90ကျော်လောက်ကသဘောတူခဲ့ပြီး2014ကနေ2018ခုနှစ်အထိအစဉ်ခါစား5ဆောင်ထုတ်ပြန်ခဲ့ပါတယ်။အစိုးရရရှိတဲ့အခွန်ဘဏ္ဍာနိုင်ငံပိုင်စီးပွားရေးလုပ်ငန်းရဲ့ပေးချေမှုကုမ္ပဏီဝင်ငွေနဲ့အသုံးစိတ်စရတွေကိုအစဉ်ခါစားမှဖော်ပြရပါတယ်။အခုလိုရက်ဆက်လိုက်တဲ့အတွက်အချင်းပြတ်ခြားစားမှုနဲ့ပွင့်လင်းမြင်သားမှုအပေါ်ဘလို့တက်ရောက်မှုတွေရှိလာနိုင်ပါပါလဲ
။ I think honestly whether or not EITI lists or
မြန်မာနိုင်ငံမှာအချင်းပြဲခြားစားမှုတွေကကြီးထွားလာနေတဲ့အတွက် EIDI အဖွဲ့ဝင်အဖြစ်ကရက်စဲခံရလဲအချင်းပြဲခြားစားမှုနဲ့ပွင့်လင်းမြင်သာမှုတွေမှာဘာမှပြောင်းလဲသွားမှာမဟုတ်ဘူးလို့ထင်ပါတယ် Twin Threat တရားစတာထုတ်ယူရေးလုပ်ငန်းအတော်များများမှာစီမံအုပ်ချုပ်မှုနဲ့တရားဥပဒေစိုးမိုးမှုပျက်စီးသွားတဲ့အတွက်အချင်းပြဲခြားစားမှုလည်းပိုတိုလာနေပါတယ်ဒါကြောင့်အဲ့ဒီနေရာမှာတိတ်တော့မထူးဘူးလို့ထင်ပါတယ် EIDI အဖွဲ့ဝင်ဖြစ်ကရက်ဆိုင်ခံရတာဟာစီမံအုပ်ချုပ်ရေးပြည့်ယွင်းပြီးအချင်းပြည့်ချဆမှုတွေတိုးလာနေတယ်ဆိုတာဖော်ပြလိုက်တဲ့လက္ခဏာတွေဖြစ်ပါတယ်
။နိုင်ငံရဲ့အချက်အသေးတွေကြားမြန်မာပြည်သူလူထုအပေါ်မှာရောသက်ရောက်မှုရှိလာမှာပါလား
I think there are no real implications for Myanmar right now.
လက်ရှိမှာတော့မြန်မာပြည်သူလူထုအပေါ်တည်ရောက်မှုတွေရှိမှာမဟုတ်ပါဘူး။ဘာဖြစ်လို့လဲဆိုတော့ EIDI အဖွဲ့ဝင်ဖြစ်ရေးဟာ Twin Threat တရားစတာထုတ်ယူမှုကဏ္ဍမှာတာဝန်ယူမှုရှိတဲ့ရင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်နိုင်ဖို့အတွက်သာဖြစ်ပါလေ။ Company တွေအနေနဲ့သူတို့ရင်းနှီးမြှုပ်နှံမဲ့တိုင်းပြည်မှာပွင့်လင်းမြင်သာမှုရှိတဲ့အစိုးရတရားရှိတဲ့ဆိုရင်ရင်းနှီးမြှုပ်နှံဖို့စိတ်ချရတဲ့တိုင်းပြည်အဖြစ်ယုံကြည်ချက်တချို့ရလာနိုင်တဲ့အတွက်ဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံတွင်းကလက်ရှိနိုင်ငံရေးအခြေအနေတွေကြောင့်တရားစတာထုတ်ယူတဲ့ Company တစ်ခုကမှမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံဖို့မဝင်စားကြပါဘူး။အ ਨੇ ဆုံးတော့တာဝန်ခံမှုရှိတဲ့ကုမ္ပဏီတစ်ခုမှစိတ်ဝင်စားမှုမရှိကြပါဘူး။ဒါကြောင့်မြန်မာပြည်သူလူထုအပေါ်မှာတော့တည်ရမှုကမဆူစလောက်ပဲရှိမှာပါ
။တရားဝင်အစိုးရတရားဖြစ်နိုင်ငံတကာရဲ့အသိအမှတ်ပြုရေးချိုးဖောက်နေတဲ့စစ်ကောင်စီဘက်ကရော EIDI အဖွဲ့ရဲ့ယုံကြည်မှုရအောင်ဆော့ဝဲလာနိုင်ခြင်းရှိပါသလား။
I don't think that the SAC would have any success in doing
yeah, that. EIDI အဖွဲ့ဝင်ပြန်ဖြည့်ရေးစစ်ကောင်စီဘက်ကစူးစမ်းခဲ့မယ်ဆိုရင်တောင်အောင်မြင်မှုရမယ်လို့မထင်ပါဘူး။ဘာဖြစ်လို့လဲဆိုတော့ EIDI ရဲ့ရန်တရားတွေလက်ပတ်နိုင်တဲ့အခြေအနေမျိုးမြန်မာနိုင်ငံမှာမရှိဘူးလေ။ဒါအချင်းကုံယုံတက်တက်ပဲဖြစ်ပါလိမ့်မယ်။ကျမအမှတ်မိသလောက်ပြောရရင်ဆီယနာသိမ်းပြီးနောက်2021ခုနှစ်ဇွန်လအထိမှာစစ်ကောင်စီရဲ့ဗန္ဒာယီဝန်ကြီးကဥဆောင်ကော်မတီပြန်ဖွဲ့ဖို့စ조사ခဲ့တယ်လို့ထင်ပါတယ်။ဒါကိုကြည့်ရင်အဲ့ဒီအချိန်ထိစစ်ကောင်စီဘက်ကဒါကိုစိတ်ဝင်စားမှုရှိနေခဲ့တယ်လို့ပြောနိုင်ပါတယ်။အရာအလုံးပုံမှန်လက်ပတ်နေပါတယ်။ business as usual ဆိုတာမျိုးအမြင်ရအောင်ကြိုးပမ်းတာပါ။ဒါပေမဲ့အဲ့ဒါကလွန်ခဲ့တဲ့နှစ်နှစ်ခွဲလောက်ကမို့လို့ အဲ့ဒီနောက်ပိုင်းမှာတော့စစ်ကောင်စီဘက်က EITI လုပ်ငန်းကိုစိတ်ဝင်စားတာမျိုးမတွေ့ရတော့ပါဘူ
းအခုလိုအကြက်သွေးတွေကြားမြန်မာတယံဇာရကဏ္ဍကိုရှေ့ဆက်စောင့်ကြည့်ထင်းချောင်းသွားနိုင်ခြင်းနဲ့ပတ်သက်လို့လဲ Vicky Bowman ကအခုလိုသုံးသပ်ပါတယ
် So in the extractive sector it's very difficult to monitor what's going on တယံ
ဇာရလုပ်ငန်းတွေကိုစောင့်ကြည့်ဖို့အလွန်ခက်ခဲပါတယ် EITI အရင်တုန်းကထုတ်ပြန်ခဲ့တဲ့ data တွေအရလုပ်ငန်းနိုင်စေထုတ်ပေးထားတာတွေအခွန်ပေးဆောင်ထားတာတွေတွေ့ရပေမဲ့အခုတော့အဲ့ဒီလိုသတင်းအချက်လက်တွေလုံးဝထုတ်ပြန်တာမျိုးမရှိတော့ပါဘူးအဲ့ဒီသတင်းအချက်လက်တွေကသိအဖို့တန်ပါလေဒါကြောင့်လဲ2014နဲ့2020ခုနှစ်ကြား EITI ရဲ့ဆောင်ရွက်ချက်တွေကသိအဖို့တန်ခဲ့တာပါအခုတော့ twin debt လုပ်ငန်းတွေကိုအရေးသွေးရှိတဲ့သတင်းမီဒီယာကနေပဲထိရောက်စွာစောင့်ကြည့်နိုင်ခြင်းရှိပါတယ်။တယံစာတာအရေးဟာအလွန်အန္တရာယ်များတဲ့အတွက်အစိုးရမဟုတ်တဲ့အဖွဲ့အစည်း NGO အနေချင်းလောက်ပဲဆက်ပြီးလှုပ်ရှားနေပါတယ်။လုပ်ငန်းလိုင်စင်ထုတ်ပေးတာတွေတဘာဝပတ်ဝန်းကျင်ထိခိုက်မှုကိုစမ်းစစ်လေ့လာတဲ့အစိုးရလုပ်ငန်းအဖွဲ့တွေလည်းရက်ဆိုင်ကုန်ပါပြီ။data အချက်လက်တွေလည်းထွက်မလာတော့သလိုပုံနှိပ်ထုတ်ပြန်တာလည်းမရှိတော့ပါဘူးဒါကြောင့်တယံစာတတူဖို့ရေလုပ်ငန်းခန္ဓာမှာစီကံဥပဒေတွေနဲ့ပွင့်လင်းမြင်သားမှုတွေနည်းတစ်ချက်နည်းလာတယ်လို့ထင်ပါတယ်နောက်ပြီးစစ်ကောင်စီနဲ့မဟာမိတ်တွေဘက်ကရောအတိုက်ခံတဲ့နီးစပ်တဲ့အဖွဲ့တွေဘက်ကပါအထူးသဖြင့်ရွှေတူဖို့ရေလုပ်ငန်းလိုနေရာမျိုးတွေမှာပိုပြီးလက်နက်အင်အားသုံးကြတာကိုတွေ့ရပါတယ
်တယံစာတာပေါ်ကျော်သွားတဲ့မြန်မာနိုင်ငံမှာအခုလိုနိုင်ငံရေးအချက်အကျတွေနဲ့ရှေ့အနာဂတ်ကို Vicky Bowman ကအခုလိုသုံးသပ်သွားပါတယ
် Actually if we ever reach a point where Myanmar is reembarking on
မြန်မာနိုင်ငံမှာဖက်ဒရယ်စနစ်ပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်လာမယ်လို့ကျွန်မတို့မျှော်လင့်ပါတယ်။တယံစာတလုပ်ငန်းဆိုတာဟာလေဖက်ဒရယ်ဖွဲ့စည်းပုံအတိုင်းပါပဲ။သူမှလည်းသဘာဝရင်းမြစ်တွေကိုစီမံခန့်ခွဲတာနဲ့အခွန်ကောက်ယူတာစတဲ့တည်တာထင်ရှားတဲ့ဆောင်ရွက်ချက်တွေရှိပါတယ်။နိုင်ငံရေးအခြေအနေပုံမကောင်းမွန်လာတဲ့အချိန်ကျရင်တော့ EITI နဲ့ဆက်ဆံရေးပြန်လည်တည်ဆောက်နိုင်ဖို့ဆိုရင်အစကနေပြန်ပြီးလုပ်ကင်သွားရမှာဖြစ်ပါတယ်။
ကိုဆက်လက်ပြီးတော့ VOA ရဲ့အတန်းလွင့်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကျွန်တော်တို့ရဲ့အတန်းလွင့်စီစဉ်တွေကိုအကြံပေးလိုတယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အီးမေးလ်ကနေစာရေးသားပေးပို့နိုင်ပါတယ်ခံလွင့်စီရေးသားမယ့်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်အခုတော့ကျွန်တော်တို့သတင်းအကျဉ်းချုပ်တွေကိုတင်ပြပေးပါအောင်မယ်အနာသိန်းစစ်ကောင်စီအတွက်လက်နက်ငွေကြေးထောက်ပံ့မှုကိုနိုင်ငံတကာကပြစ်မှတ်ထားအရေးယူဖို့မတ်လ10ရက်ဂျနီဗာကုလသမဂ္ဂရုံးမှာပြုလုပ်တဲ့တန်တမန်ရှင်းလင်းသတင်းရှင်းလင်းပွဲမှာအမျိုးသားညီညွတ်ရေးအစိုးရ NUG ကတောင်းဆိုလိုက်ပါတယ်တက်ရောက်လာတဲ့နိုင်ငံတကာတန်တမန်တွေကို NUG လူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကမြန်မာနိုင်ငံအခြေအနေနဲ့စစ်ကောင်စီရဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုတင်ပြခဲ့ပြီးစစ်ကောင်စီအတွက်လက်နက်ခဲယမ်းနဲ့ငွေကြေးတွေအရသားတွေကိုထိခိုက်သေးဆုံးမှုများစေတဲ့လေကြောင်းတိုက်ခိုက်မှုမလုံနိုင်အောင်လေယာဉ်စီးတင်သွင်းမှုကိုပါနိုင်ငံတကာကပိတ်ပင်အရေးယူဖို့တိုက်တွန်းခဲ့ပါတယ်။ဘကိုးတိုင်းညောင်လေးပင်ခရိုင်တွေကကျွရတွေကိုစစ်ကောင်စီတပ်ကလက်နက်ကြီးဒရုန်းတွေနဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့အတွေ့ဒေသခံရွာသား9ဦးသေဆုံးခဲ့သလိုစာတင်ကြောင်းတွေနေအိမ်တွေလည်းပြီးလောင်ပျက်စီးခဲ့တယ်လို့ကရင်မျိုးသားအစည်းအရုံး KNU ကနေပြီးတော့သတင်းထုတ်ပြန်ထားပါတယ်ဒေသခံတွေလည်းမနေရတော့ဘဲဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်ရတယ်လို့ဒေသခံတွေကပြောဆိုပါတယ်အစ္စရေးရဲ့စနေနေ့တိုက်ခိုက်မှုကြောင့်ဂါဇာတောင်ပိုင်းရာဖာမြို့ကအကြီးဆုံးလူနေအဆောက်အုံကြီးတစ်ခုပျက်စီးခဲ့ရပြီးဒါဇင်နဲ့ချီတဲ့မိသားစုတွေအိုးမက်အိမ်မက်ဖြစ်ခဲ့ရတယ်လို့မကြခင်မဲ့အလုံးအရင်းနဲ့ထိုးစစ်ဆင်မယ်လို့အစ္စရေးကကြေညာထားတဲ့အတွက်စိုးရိမ်ပူပန်ကြပါတယ်။သတင်းအကျဉ်းချုပ်တွေကတော့ဒီလောက်ပဲဖြစ်ပါတယ်။ဒီကနေ့အတန်လွင့်အစည်းအဝေးကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစည်းအဝေးထုတ်လွှင့်ရမှုကကိုငိမ့်ချန်အေးဖြစ်ပါတယ်။အတန်ဖန်းအင်ဂျင်နီယာကတော့ James Smith ဖြစ်ပါတယ်။အစည်းအဝေးမှုအဖြစ်ကတော့ကျွန်တော်ဇော်မိုးကျော်ကတာဝန်ယူခဲ့တာဖြစ်ပါတယ်။ VOE ရဲ့တနင်္ဂနွေနေ့ရေဒီယိုရုပ်သံအစည်းအဝေးနဲ့ဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်။ VOA ကိုကြည့်ရှုနားတော်တာဆင်နေတဲ့ကျေးဇူးထူးတင်ပါတယ်တော်တာရှင်မြန်မာပြည်သူများလည်းဘေးရန်တွေကင်းရှင်းပြီးလူဝင်ဆန္ဒပြေဝကြပါစေ။